Welcome to the Voice of America in Burmese.
Washington Review American Tangani, Natana City, April Sekuye, Tanilani Menekin season ago. Nemasan Rajimene Chanaigani Kuranaiti, Lanometer Dozen Elizan Eliza Shit, Lanometer Dia Gozerogani, Tone and Penny Babby, Coronavirus Kusamusa Yebo Chinija, viewing Mimawa in season, the Pione Tone and Penny Rabba, Permazono, the Hendrigo, Kunyawe Aune, Dupia Pibame, Jama Kimu Daba. Yamanangama, sit at Anna Tinkara, the Rin Santa Pashi Lavi Chitty, sit at a yere, a jump at Puque Murishine, Jagabe, Nangandaloma, Anna Temugo, Gunquet Sana Piani Jazzy Pipari. The Wenuma, Piai Wandandi, Engineering at Data Gami Suriki, CRPH got the Puzzi like it, Amuda Ninui Surago, Taukan Sana Pia Worki Lokeraba. Parkan is a guy maro. Lungye San Apya Dureha, Alandrigo Gain Sangpi, Saikirin at Lele, Jujo San Apya Jadalu, Dizanyu Kaliwa Lama Jibo Mashire, Jiyuari Male, Saikir the Baby Dilu Kejama. Nangan Tawama, San Apya Bore, Sabi Pipuan Nigan Mabe, Sikonsi Bagale, Dejo Lusha Durego, Sele Pansi Nibi, Yango Maro, Choyo Temene, Tabi Upan Kangia Bari. Agulu Pansi Nira Jagabe, Yangunga, Bahan, Tamwe, Chow Miao Nima, Tening Runiga, Sanapiaga Jagalu, Mandali, Metila, Magui, Ninjam, Moya, Mugu, Kata, Pong Apawe, New Dom Yamia Male, at the Puesi like that, Muda Ninu Suago, Tokan Jow, Sanatopo, where you look at Jaraba, Ninjan Yuga, Sanapia, where Demaro, Sikam Sipaka, Picataja. Nayak the Natchi Timampi, Pioca Suin Yarelu, Ninjam Yoganduga, Viego Piovari, Sagandan Canine, Champine, Chang Memurima, Nota Connie of Tisongjang, the Ningle Nima, Tipu Nangerajang, Akuso, Sita Anna Tengere, February Tiagani Sabi, Ibrala Sashianiti, Nangantawan Sanapia Murima, Tisongiadu, Connea Tosa Kono Ushi Dwabi Pippi, A Tija Yedragara, Tidem Yana in Yellow, Nangay Gendamia Kuni Sansha Yetengani. Saying Topia Mare, a pankanadu garo, don't don't me ajo shiniraba. Jangonga, Japan, a little drained out. Kita Zumi Yukigo, Anna Bainriga, April last session, the Ningling Yabaima Pandorello, Nemian Tatiria, Piojajago Gugabi, Japan, NHK, the Ringa, Jinabare.
Witnesses in Myanmar say Japanese journalist Kitazumi Yuki was taken into custody by
Japan Trenta Kitazumi Yuki go Yangon Tune Ingani, Tening Rene Nyabaima, Longjoy Tedriga, Pansi Dorello, Yemen Tedriga, Pyojang, and Nishki Nanganaga, Seasingani, Jenya Doraba, Yaman Nangan Saya Japan Tayunga, Tune Setu Mayawe Pianipi, Akutu Bema Yangi Resurago, Tiabu, Chuzani Relu, Piobari, Tuha. Yamaning and Emma, Democracy is an abia with the Henry Junido. Feather in a such way, Mene by my Jane Panka and Rapipi, Nirin Jemma Piano Ladu Pipari. Yangon Chisai Media Tolu, a comely long and look in it. Kita Sumiha, a jinga, Niki Business Daily Drenza, Drenta of your look and Kabu to Pipari. Feather it is set at Anna Dinky now by Parmazo Panka and Nanganja, Drenta of your lip Pipari. Kita Sumi, Media Comunica. တရင်ရဲ့ရုပ်ရှင်နမူနာဗီဒီယိုတွေကိုထုတ်လုပ်တဲ့ကုမ္ပဏီပါတရင်တောက်တွေကိုလွတ်လပ်စွာပြောဆိုခွင့်အတွက်လေ့ကျင့်သင်ကြားပေးတဲ့ကုမ္ပဏီဖြစ်တယ်လို့လဲကုမ္ပဏီဝက်ဘ်ဆိုက်မှာရေးသားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကစပြီးအဖမ်းခံတဲ့တရင်တောက်86ယောက်ရှိပြီဖြစ်ပြီးဒီထဲကထက်ဝက်ကျော်ဟာဂုတိအဖမ်းခံရဆဲပဲလို့ကုလသမဂ္ဂကဧ Social ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒီရောဂါကူးစက်ခံရသူကလည်းကမ္ဘာတစ်လုံးမှာသန်းပေါင်း140ကျော်နေပါပြီ။ American နိုင်ငံ John Hopkins တက္ကသိုလ် Coronavirus မှတ်တမ်းတွေအရတနင်္လာနေ့အထိဆိုကမ္ဘာတစ်လုံးဒီရောဂါကူးစက်ခံရသူသန်းပေါင်း140တန်းကျော်ရှိပြီး American နိုင်ငံက30တန်းကျော်နဲ့ကူးစက်မှုအများဆုံးပါ။တည်ဆုံးရသူကလည်း9သိန်းခွဲကျော်နဲ့အများဆုံးဖြစ်ပါတယ်။ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးကအိန္ဒိယနိုင်ငံဖြစ်ပြီးအခုဆိုကူးစက်သူ 14.8 သန်းကျော်နဲ့တတိယအများဆုံးဖြစ်တဲ့ဘရာဇီးကတော့ကူးစက်ခံသူ 13.9 သန်းကျော်ရှိပါတယ်။ မြန်မာနိုင်ငံအတွက်တော့အခုဆက်ခံသူကတသိန်းခွဲနေပါရှိပါတယ်။ကမ္ဘာမှာအမေရိကန်ပြည်ရင်သေဆုံးသူအများဆုံးကဘရာဇီးဖြစ်ပြီးသေဆုံးသူက3သိန်း9000ကျော်ရှိပါတယ်။အိန္ဒိယနိုင်ငံနယူးဒေးလီမြို့တော်မှာ24နာရီအတွင်းကိုရိုနာဗိုင်းရပ်စ်အခုဆက်ခံသူ1000ခွဲကျော်ရှိပြီးဆန်ချိန်တင်သွားခဲ့ပါတယ်။ဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးသူ3ယောက်မှာတယောက်ကပိုးရှိနေတာကြောင့်ဒီပြဿနာကိုဖြေရှင်းနိုင်အောင်ဗဟိုအစုအအနေနဲ့လူနာကတင်းတွေထပ်အားဖြစ်ပေးဖို့နယူးဒေးလီဝန်ကြီးချုပ်အာဗင်ကက်ရီဝေါ်ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်
။ ज्यादा चिंता की बात यह है कि
पिछले 24 နိုင်အတွင်းပိုးတွေ့သူအရေအတွက်က24ကနေ30ရာခိုင်နှုန်းလောက်ဖြစ်လာပြီးကူးစက်မှုနှုန်းကတိတ်ကိုမြန်နေတဲ့အတွက်ရှေးကုသတဲ့ကတင်းတွေအများဖြစ်ပေးဖို့ပြောသွားတာပါ။နယူးဒေးလီမြို့တော်အာနာဘိုင်းတွေတိကျထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီရောဂါကုသဖို့ကတင်းတွေနဲ့အောက်ဆီဂျင်ဖူးတွေအရေးကြီးလိုအပ်နေကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဘဟုအစုအဝကိုအကြောင်းကြားထားကြောင်းလဲအခုဆိုစာသင်ကျောင်းတွေမှာဆေးကုသဖို့ကတင်းတွေပြင်ဆင်နေပြီလို့ဖော်ပြထားပါတယ်။အိန္ဒိယအစုအဝကဒီနှစ်ဆန်းပိုင်းလောက်မှာမနစ်ကချက်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟန်တာတဲ့လော့ကဒေါင်းချမှုတွေထဲမှာအားလုံးနေပါကိုဖြေလျှော့ပေးခဲ့ပေမဲ့နယူးဒေးလီနဲ့မွန်ဘိုင်းစီးပွားရေးစင်တာရှိရာမဟာရာရှတာပြည်နယ်အပါအဝင်တချို့ဒေသတွေအတွက်တော့ကန့်သတ်ချက်တွေချမှတ်ထားစေပါအိန္ဒိယနိုင်ငံတလွားမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်အကူးဆက်ခံသူ 26,000 ကျော်သွားတာကြောင့်အကူးဆက်ခံသူ 14.8 သန်းနဲ့အမေရိကန်ပြည်ရင်ကမ္ဘာမှာဒုတိယကူးဆက်မှုအများဆုံးနိုင်ငံဖြစ်နေပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 9.13ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။တင်းနေလာနေမနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Austin မြို့ကတိုက်ခိုင်းအင်အားဝင်းတစ်ခုအတွင်းတင်းငွေတွေနေကလိုက်လံပစ်ခတ်မှုကြောင့်အခုသတင်းတွင်နေတဲ့အချိန်အထိအနည်းဆုံးလူ3ဦးသေဆုံးသွားတယ်လို့ Austin ရဲတပ်ဖွဲ့အရာရှိတဦးကပြောပါတယ
် that we have 3 people here that lost their lives the thoughts and prayers of this community are with them and on behalf of the Austin Police Department we're very sorry that obviously that this
လူတွေကိုလိုက်လံပစ်ခတ်နေတဲ့သနာသမားဟာအခုချိန်ထိလွတ်မြောက်နေဆဲဖြစ်ပါတယ်သူကိုဖမ်းဆီးရမိနိုင်ရေးအတွက် FBI အဖွဲ့ရဲ့အကူအညီနဲ့ကျွန်တော်တို့အပူတပြင်းလိုက်လံစုံစမ်းရှာဖွေနေဆဲဖြစ်ပါတယ်အခုလိုတည်ဆုံရသူတွေအတွက်အထူးစင်မကောင်းဖြစ်ရတယ်လို့ရဲအရာရှိကပြောသွားတာပါတည်ဆုံသူတွေဟာအသက်အရွယ်ရောက်ပြီးသူတွေဖြစ်ပြီးနေရာမှာတင်ပွဲချင်းပြီးတည်ဆုံခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီပြစ်ခတ်မှုဟာအချိန်မြွေးပေါ်လာနိုင်တဲ့အန္တရာယ်ရှိတဲ့ပြစ်ခတ်မှုမျိုးအဖြစ်အော့စတင်ရဲတွေကသတ်မှတ်စောင့်ကြည့်နေတာပါတန်တရားတရားခံလွတ်မြောက်နေစေဖြစ်တဲ့အတွက်အသက်အန္တရာယ်မရှိရအောင်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့ခက်ခင်းငင်းနေကြဖို့ရဲကနှိုးဆော်ထားပါတယ်Texas ပြည်နယ်မြို့တော် Austin ရဲ့အနောက်မြောက်ဘက်မှာရှိတဲ့လူသိများတဲ့ဈေးဝယ်စင်တာတစ်ခုအတွင်းပြစ်ခတ်မှုစတင်ဖြစ်ပွားခဲ့တာပါ။သဏ္ဍာန်သမားဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့ရဲကသိရှိထားပြီးဖြစ်တယ်လို့ Austin မြို့က KVUE မြို့တန်ဌာနကပြောပါတယ်ခင်ဗျာ။ပြည်တွင်းစစ်ဖြစ်နေတဲ့ Syria နိုင်ငံမှာလာမယ့်မေလ26ရက်နေ့ကျရင်သမ္မတရွေးကောက်ပွဲတရက်ကျင်းပသွားမယ်လို့လွှတ်တော်ဥက္ကဋ္ဌကတင်းနှင်းငွေနေ့မှာကြေညာလိုက်ပါတယ
်။ أدعو من يرغب بترشيح نفسه جمانسي برئيس الجمهورية العربية السورية
သမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်လူသူတွေ EB19 တနင်္လာဒီကနေ့ကစလို့ဆယ်ရက်အတွင်းနိုင်ငံတော်တရားရုံးချုပ်ထံအမည်စရင်တင်သွင်းနိုင်တယ်လို့ဥတော်ဥက္ကဋ္ဌဟာမိုဒါဆာဘက်ကကြေညာသွားတာပါဒါအပြင်ပြည်ပမှာရှိတဲ့ Syria နိုင်ငံသားတွေမိမိတို့ရောက်ရှိနေတဲ့နိုင်ငံက Syria တန်ယုံနေမှာမေလ20ရက်နေ့ကျရင်မဲပေးနိုင်ကြမှာဖြစ်တယ်လို့သူကဆိုပါတယ်စစ်ဖြစ်နေတဲ့ကာလအတွင်းအခုလိုရွေးကောက်ပွဲကျင်းပတာကလက်ရှိသမရပါရှာအာဆာအနေနဲ့အာနာကိုဆက်လက်ထိန်းချုပ်သွားနိုင်မယ့်သဘောလို့မြင်နေကြပါတယ်။2012ခုမှာစခဲ့တဲ့ပြည်ရင်းစစ်အတွင်း၃နှစ်အကြာဖြစ်တဲ့2014ရွေးကောက်ပွဲမှာအာဆာကမဲ88ရာခိုင်နှုန်းနဲ့နိုင်ရခဲ့ပါတယ်။2012စီးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတတူဦးဟာ9နှစ်သက်တမ်းကို2ခါအထိထမ်းဆောင်ခွင့်ရှိတယ်လို့ပြောထန်းထားပါတယ်။စီးရီးယားသမ္မတလောင်းအဖြစ်ဝင်ရောက်ရွေးခံလူသူတွေဟာနိုင်ငံအတွင်းမှာ10နှစ်သက်တိုင်နေထိုင်ရမယ်ဆိုတဲ့သတ်မှတ်ချက်တခုလည်းရှိတာကြောင့်ဒါကပြည်ပမှာနေတဲ့အတိုက်ခံတွေရွေးကောက်ပွဲအလွယ်တကူဝင်လို့မရအောင်ကန့်သတ်ထားခြင်းဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒါအပြင်ဘယ်သမ္မတလောင်းမဆိုသမ္မတအာဆတ်ထိန်းချုပ်ထားတဲ့ဘတ်ပါတီတဲကလွှတ်တော်အမတ်အနည်းဆုံး35ဦးရဲ့ထောက်ခံချက်ရှိတာကိုပြရမယ်လို့လည်းဆိုထားပါတယ်ခင်ဗျ။ ဟီဖာဇပ်အစ္စလမ်အဖွဲ့တွေကထင်ရှားတဲ့ခေါင်းဆောင်တူဖြစ်တဲ့မာမနူဟာကုကိုဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာရဲတွေကဖမ်းဆီးထားပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ပြီးခဲ့တဲ့လဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းသူ့အဖွဲ့ကဥဆောင်မှုနဲ့အကြမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲအတွင်းရဲနဲ့ရုံးရင်းဆန်ကပ်ဖြစ်တာကြောင့်အစွန်းရောက်အဖွဲ့ကိုထောက်ခံသူအနည်းဆုံး18ဦးသေဆုံးခဲ့ရပါတယ်။ Hafazat e Islam အဖွဲ့ကတော့အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပေါ်အောင်လှုပ်ဆောင်မှုနဲ့ဆွဲချက်တင်ထားတယ်လို့ရဲအရာရှိတွေကတင်းငွေတွေနေမှာပြောပြမယ်။ဝန်ကြီးချုပ်မိုရီခီးစင်နဲ့ဆက်ဆံမှုရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူး။ဒီအဖွဲ့ဟာနိုင်ငံရေးပါတီမဟုတ်ဘူးလို့အဖွဲ့ကပြောပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်ရဲ့ဟောပြောချက်တွေထဲမှာတော့တိုင်းပြည်ရဲ့နိုင်ငံရေးအခြေအနေတွေကိုပုံမှန်ဆိုသလိုထည့်သွင်းပြောဆိုလို့ရှိပြီးလူဦးရေတန်း160ကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်လိုမွတ်စလင်နိုင်ငံကြီးမှာအစ္စလာမ်တော်လှန်ရေးအတွက်ထောက်ခံအားပေးတဲ့ပြောဆိုမှုတွေလုပ်နေတာပါ။ဒါအပြင်တမန်တော်မိုဟာမက်ရဲ့အယူဆကိုစန့်ကျင်သူတွေဟာဒီတန်ကြခံရမယ်ဆိုတဲ့ဥပဒေမျိုးပြဋ္ဌာန်းပေးရမယ်လို့ဝန်ကြီးချုပ်ရှေ့ဟာစီနာအစိုးရကို Hafazat e Islam အဖွဲ့ကချိန်ချောက်ပြောဆိုထားပါတယ်ခင်ဗျာ။ဒီတန်နိုင်ငံမှာတင်းငွေတွေကပြင်းအား 5.9 ရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီးလက်တတော်မှာလူအသေးအပြောက်မရှိသေးဘူးလို့အီရန်အစိုးရပိုင်းရုပ်သံဌာနကကြေညာပါတယ်။ငလျင်ဟာအီရန်နိုင်ငံတောင်ပိုင်းနျူကလ িয়ার စက်ရုံတွေရှိရာဘူရှားခိုင်မှာလှုပ်ခတ်ခဲ့တာပါ။ဘူရှားဒေသမှာရှိတဲ့နျူကလ িয়ার စက်ရုံဝင်တဲ့တိကိပျက်စီးမှုတစုံတရာမရှိဘူးလို့အစိုးရတာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုပြောပါတယ်။ဒါပေမဲ့အဲ့ဒီကဒေသခံတွေတယ်လီဖုန်းနဲ့ရိုက်ကူးပြီး YouTube ပေါ်တင်ထားတဲ့ဗီဒီယိုထဲမှာတော့ငလင်ကြောက်တောင်းလေးပြိုကျလာတာကိုကြည့်ရင်လူတွေအထိတ်တလန့်ဖြစ်နေကြပါတယ်
။ခါရနန်တော့တော်ရစစ်တယ်စမ
်းတောင်းလေးကြောက်ကလမ်းမတစ်ခုပေါ်မောင်းနေတဲ့အင်စီကားတစ်စင်းကတော့တောင်းကပယံပြိုကျနေချိန်မှာမောင်ပြေလွမြောက်သွားတာကိုဗီဒီယိုများပိုင်းကလေ့လာကြည့်ရှုရတဲ့ဗီဒီယိုမှာတွေ့ရပါတယ်။ငလင်ဟာဘူရှားခိုင်တဲ့ကဗန်နာကူနာဘက်ဒေသမှာတနင်္ဂနွေနေ့မန္တလေးပိုင်းကအဓိကလှုပ်ခတ်ခဲ့တာကြောင့်တယ်လီဖုန်းလိုင်းနဲ့အင်တာနက်တချို့ပြတ်တောက်သွားပါတယ်။မြေပြင်အောင်6မိုင်အကွာအထိအဲ့ဒီငလင်လှုပ်ခတ်ခဲ့တယ်လို့အာနာပိုင်တွေကပြောပေမဲ့အသေးစိတ်မသိရသေးပါဘူး။အဲ့ဒီဒေသကတော့ကေဇေးကြီးအဖွဲ့တွေစေလွတ်ထားတယ်လို့သိရပါတယ်ခင်ဗျာ။ဒီနေ့နိုင်မနက်ခင်း VOE ရဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစားပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။မင်္ဂလာပါ။မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုကြောင့်တည်ဆုံးဒဏ်ရာရသူတွေ၊ဖမ်းဆီးခံရသူတွေအတွက်တနင်္ဂနွေနေ့ကလန်ဒန်မှာပြုလုပ်တဲ့ဂုံပြူအောင်မေးပွဲအတန်တိတ်ခြိတက်ပွဲကိုလူပေါင်းဒါဇင်နဲ့ချီပါဝင်ခဲ့တယ်လို့ဂျပန်မြန်မာဖုံးတော်ကြီးတွေဥဆောင်တဲ့တိုချိုဖျားချောင်းစူတောင်းမေတ္တာပို့တာတဲ့ပွဲမှာလဲလူပေါင်းထောင်ထဲချီတက်ရောက်ခဲ့တဲ့အကြောင်းနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ဗြိတိန်နိုင်ငံလန်ဒန်မြို့မှာတနင်္ဂနွေနေ့ကပြုလုပ်တဲ့ Asylum March ဆိုတဲ့အတန်တိတ်ချီတက်ပွဲအစီအစဉ်ကို CRPH Supporter London အဖွဲ့မှပါဝင်တဲ့မက်လွင်ကအခုလို VOE ကိုရှင်းပြပါတယ်
မလင်းတို့ကျတင်စီစဉ်လာတဲ့အချိန်မှာတော့ဒီအစိုးရအစ်ကမကြင်ညာသေးဘူးပေါ့နော်အဲ့ခါကျတော့မလင်းတို့ကဒါမလင်းတို့ရဲ့ heroes တွေမြန်မာမှာရှိရကျမတို့ရဲ့တရားကောင်းတွေဒီ democracy ဆိုင်ပွဲမှာစဆုံးလာတဲ့တရားကောင်းတွေနောက်ပြီးတော့အခုဆက်လက်တက်ပွဲဝင်နေတဲ့တရားကောင်းတွေအတွက်ကိုမလင်းတို့ဒီစက်တည့်နေ့မှာစစ်တမ်းပွဲthe silence marching net ပေါ့နော်ဒီတောင်ပဲလို့ခုစီစဉ်ပြီးတော့လှုပ်လိုက်တာပါဒါမျိုးလို့အခုဟာတိုင်းဒီအစိုးရအစ်စ်လည်းတင်ထားလိုက်တဲ့အတွက်ကြောင့်မလို့မလင်တို့ကဒီအစိုးရအစ်စ်ကိုလည်းကျိုးစိုးထောက်ခံတဲ့ကြောင်းနဲ့ပြတဲ့အနေနဲ့မလင်တို့ရဲ့ဒီ poster တွေကိုလည်းပြောင်းလဲပြီးတော့အဲ့ဒီ poster တွေအစ်စ်တွေနဲ့စတမ်ဘယ်လုခဲ့တာပါရှင့
်ဒီတိန်ဘီမအဲလစ်ဘတ်ရဲ့ဂျင်ယာရောမင်းသားကြီးဖိလစ်ရဲ့ဇာပနနာယေးအချိန်ကာလကိုဗစ်ကပ်ရောဂါစီကံတက်မှတ်ချက်တွေကြားတဲ့ကလန်ဒန်မြို့လေကောင်မှာအတန်တိတ်ချီတက်ပွဲကိုပြုလုပ်ခဲ့ရတာဖြစ်တယ်လို့လည်းမက်လွင်ကပြောပါတယ်။ဒါအပြင် CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကဧပြီလ16ရက်နေ့ကဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဗြိတိန်အပါဝင်နိုင်ငံတကာအစိုးရတွေအပြည့်အဝထောက်ခံတဲ့အထိဆက်လက်လှုပ်ရှားသွားဖို့ရှိတယ်လို့လည်းသူကအခုလိုပြောပါတယ်။
ဒီ NUG National Unity Government အမျိုးသားညီညွတ်ရေးအစိုးရကိုမလွင်တော့ဒီနိုင်ငံတကာကနေပြီးတော့အသိမှတ်ပြုတယ်ဒါမလွင်တို့ရဲ့အမျိုးသားညီညွတ်ရေးအစိုးရဒီဒါရဲ့မလွင်တို့ရဲ့ဒီပြည်သူတွေရဲ့အစ်စ်အမှန်ဖြစ်ကြောင်းကိုနိုင်ငံတကာရဲ့နောက်ပြီးတော့ဒီ UK မှာရှိတဲ့ UK Government ရဲ့ကိုမလွင်တို့ကနေပြီးတော့တိုက်တွန်းပြီးတော့ပေါ့နော်ဒီအစိုးရကိုပဲလက်ခံဖို့လက်ကိုမလွင်တို့ကမဖြစ်မနေရတဲ့အထိကိုတိုက်တွန်းသွားမှာပါ
အလားတူဂျပန်နိုင်ငံတိုကျိုမြို့ကဇိုဂျိုဂျီဖျားကျောင်းမှာတနင်္လာနေ့ကပြုလုပ်တဲ့ဂျပန်မြန်မာဗုဒ္ဓဘာသာဖုံးတော်ကြီးတွေစုပေါင်းဦးဆောင်ပြီးမြန်မာစစ်တပ်အာဏာသိမ်းမှုကြောင့်တေဆုံးခဲ့သူတွေဖမ်းဆီးနှိပ်စက်နှင်းပန်းခံရသူတွေအတွက်ဆုတောင်းမေတ္တာပို့သတဲ့ပွဲကိုလူပေါင်းထောင်နဲ့ချီတက်ရောက်ခဲ့ကြပါတယ်။ဒီပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေကကိုထေးလင်းအောင်ကနေစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုကြောင့်တေဆုံးခဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့ငြိမ်းချမ်းရေးအတွက်လာရောက်ဆုတောင်းတာဖြစ်တယ်လို့ဂျပန်ဘာသာနဲ့အခုလိုပြောသွားပါတယ
်။ကွန်ဂျင်ကကိုရစ်တနောမော250
ကျွန်တော်ဒီလိုလာခဲ့တာဟာသူတို့တွေအချင်းကြီးတည်သွားကြတာမဟုတ်ဘူးဆိုတာပြသဖို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်ဆုတောင်းဖို့ဖြစ်တယ်လို့ပြောသွားတာပါ။မမိုးသူစာကျော်ကလည်းပြည်ပရောက်မြန်မာတွေဟာပြည်တွင်းမှာလှုပ်ရှားသူတွေနဲ့ထပ်တူရှိနေတယ်လို့ဂျပန်ဘာသာနဲ့အခုလိုပြောပါတယ
်ခနာလီဆိုလိုက်တော့မို့ imas けれどももうすぐ
မြန်မာနိုင်ငံမှာငြိမ်းချမ်းရေးကိုမြန်မြန်ဆန်ဆန်နဲ့ပြန်လည်ထူထောင်နိုင်မယ်လို့ကျွန်မယုံကြည်ပါတယ်ဒါကြောင့်မြန်မာပြည်သူတွေကိုကျွန်မပြောချင်တာအချိန်နည်းနည်းလောက်ဆက်ပြီးတောင်းခံပေးထားကြပါကျွန်မတို့အားလုံးလည်းဒီကနေ့အပြင်းထန်စူးစမ်းလှုပ်ဆောင်နေပါတယ်လို့ပြောသွားတာပါတိုချိုမြို့လေကောင်ကအဲ့ဒီဖျားเจ้าမှာပြုလုပ်တဲ့ဆူတောင်းမေတ္တာပို့သတဲ့ပွဲကိုဖျားเจ้าဝင်ရင်းပြင်းအပြည့်လူပေါင်းတထောင်ကျော်ပါဝင်ခဲ့တယ်လို့တာဝင်ယူစီစဉ်တဲ့ဂျပန်မြန်မာ Friendship Association က Writer သတင်းဌာနကိုပြောပါရယ်ဒီအတော်တွင် American ပြည်ထောင်စုကိုချစ်ချည်ရေးခီးစဉ်ဖြင့်ရောက်ရှိလာခဲ့တဲ့ဂျပန်ဝန်ကြီးချုပ် Yoshihide Suga ဟာတောက်ကြနေ့ April 16ရက်နေ့ကသမရဂျိုးဘိုင်ဒန်နဲ့ပထမဆုံးအကြိမ်လူပုဂ္ဂိုလ်ချင်းတွေ့ဆုံမှုပြီးဂျပန်အမေရိကန်ပူးတွဲကြေညာချက်ထုတ်ပြန်ရမှာနှစ်နိုင်ငံလုံးကမြန်မာနိုင်ငံမှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရပ်တွေကိုရှုံချထားပြီးဒီမိုကရေစီစနစ်ကိုအလျင်မြန်ပြန်လည်ဖော်ဆောင်ဖို့တိုက်တွန်းကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းဂျပန်အနေနဲ့အမေရိကန်နဲ့အခြားနိုင်ငံတွေနဲ့မတူတာကမြန်မာနဲ့ဆက်ဆံရေးမှာမဟာဗျူဟာမြောက်အရေးပါမှုနဲ့တိုင်းပြည်ချင်းဆက်နွယ်မှုတွေရှိနေတဲ့အတွက်ပိတ်ဆို့အရေးယူဖို့ကိစ္စမှာပိုးပြီးသတိထားတာတွေ့ရပါတယ်။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့နောက်ဆုံးစီးရင်ထုတ်ပြန်ချက်အရအာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုရပ်တန့်ဖို့မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့ပြစ်ခတ်နှိမ်နင်းမှုကြောင့်တေဆုံးခဲ့တဲ့လူပေါင်း930ကျော်ရှိနေပြီဖြစ်ပါတယ်ရှင်။
နယ်ဇက်မယောင်ဆောင်ပြီနယ်တန်လွင်မြစ်အတွင်းမှာပြေးဆွဲနေတဲ့ကုန်စည်ပို့ဆောင်နေတဲ့ဆက်လီတွေစနေနေ့ကပြစ်ခတ်ခံရတဲ့သတင်းကိုပြောပြပါမယ်ကျမမအေးမှာပါထိုင်းမြန်မာနယ်ဇက်မယောင်ဆောင်ပြီနယ်မဲဆန်လက်ဒေသအနီးမှာတန်လွင်မြစ်ကျောင်းအတိုင်းကုန်စည်ပို့ဆောင်နေကြတဲ့ထိုင်းဆက်လီ3စင်းကိုမြန်မာစစ်တပ်ကဧပြီလ18ရက်နေ့ကပြစ်ခတ်ခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြခဲ့တာပါဆက်လီတွေရဲ့ဝမ်ဘိုက်ကိုကြီးစံထိမှန်ခဲ့တယ်လို့လဲဆိုပါရယ်ဒီနေရာဟာစစ်ပြေးကရင်ဒုက္ခသည်တွေအတွက်စားတောက်စရာတွေနဲ့လိုအပ်ပစ္စည်းတွေပို့ဆောင်နေတဲ့နေရာလဲဖြစ်ပါတယ်ကရင်သတင်းစီရင်အမှုဆောင်အက်ဒီတာချုပ်နန်းဖောဂေကတော့ဆက်လီတွေပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါရယ်
ပစ္စည်းတွေတင်နဲ့လှည့်သွားပဲဟာလှည့်ကိုပြစ်တာပေါ့လေနာစစ်ကောင်စစ်တပ်ကနေအမဲအထူးဆိုင်မှုတွေဘာမှရှိတာဘာမှမဖြစ်ဘူးကတော့အမဲလီပေးပေါ့လီပေးရတော့အဲ့ဒီပေးပေးတော့ပေါက်သွားတာအဲ့တော့ရှိတယ်ပေါ့နော်လူတော့အထူးဆိုင်မှုတော့ရှိအဲ့လောက်ပဲသိရ
အခုလိုမျိုးချင်းချောက်ပြစ်ခတ်ခံရတာဟာနှစ်အတော်ကြာအတွင်းမှာပထမဆုံးအကြိမ်ဖြစ်ကြောင်းမက်ဆန်လက်ဒေသခံတွေကပြောကြပြီးဆက်လီမောင်းသူကြေးရွာသားတွေဟာတနက်တည်းနဲ့ပြစ်ခတ်နေတဲ့ဂျားကပဲဘေးလွတ်အောင်မောင်းပြေးလာနိုင်ခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။အခုလိုမျိုးနယ်ဇက်မြစ်ကြောင်းတစ်လျှောက်မောင်းနေတဲ့ဆက်လေတွေအားလုံးမြန်မာစစ်ကောင်စီစစ်တပ်ကကိုသတင်းပေးပြီးမှဖြတ်တန်းခွင့်ပြုမှဖြစ်ပြီးသတင်းမပေးဘဲဖြတ်တန်းသွားပါကပြစ်ခတ်ခံရမယ်ဆိုပြီးမြန်မာစစ်တပ်ဘက်ကထုတ်ပြန်ထားတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေသရင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။
ကျောင်းသားထောင်ရှိရှင်ဒီလိုမြန်မာပိုင်းစီစဉ်ကြည့်ကြပါမယ်ဟုတ်ကဲ့ပါရှင
်ဟုတ်ကဲ့မင်္ဂလာပ
ါ So April 17ရက်နေ့တုန်းကဒီ Australia နိုင်ငံရဲ့လွှတ်တော်နှစ်ရပ်ပေါ့ဗောနော်ဒီနိုင်ငံသားရေးရာကော်မတီတစ်ခုမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့မှသူတို့အကြံအပွဲလုပ်တဲ့အဓိကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒီ Australia မှာရှိတဲ့မြန်မာအတိုင်းဝိုင်းတွေရဲ့အမြင်သဘောထားတွေကိုသူတို့သိချင်လို့ဒါအကြံအပွဲလုပ်တာပေါ့လေဆိုတော့အဲ့ဒီအကြံအပွဲမှာဒေါက်တာထောင်ရွှေအပါအဝင်ဒီမြန်မာနိုင်ငံကိစ္စနဲ့ပြောတဲ့ဒီပြဆွေးနွေးကြတဲ့လူတွေအကုန်လုံးကဘာပြောတာတွေ့ရလဲဆိုတော့ Australia နိုင်ငံအနေနဲ့ဒီဟိုမြန်မာနိုင်ငံပေါ်မှာဟိုတိုင်ငင်းတမန်ငင်းအရာတို့တို့တိတ်တိတ်နားချတာမျိုးမလုပ်ပါနဲ့ပေါ့နော် Quiet Diplomacy လုပ်မနေနဲ့အခုချိန်ကပြက်ပြက်သားသားလုပ်ဖို့လိုပြီးဆိုပြီးတော့အားလုံးပြောသွားတာတွေ့ပါတယ်ဆိုတော့ လက်ရှိဒီဩစတြေးလျနိုင်ငံရဲ့မြန်မာနိုင်ငံကင်တွယ်မှုအပေါ်မှာဘလောက်ထိတာအားမလို့အားမရဖြစ်နေကြလို့အဲ့လိုမျိုးပြောရတာပါလဲရှင်အဲ့ဒါအရင်ဆုံးသိပြစေ
ဟုတ်ကဲ့ဗျအဲ့တော့ဒီကြားနာပွဲဖြစ်လာရတာကဒီဩစတြေးလျအစိုးရရဲ့လက်ရှိကင်တွယ်ကိုကျေနပ်အားရမှုမရှိလို့ဖြစ်လာရတာပါဗျအဲ့တော့ဒီလွတ်တော်ကိုယ်တိုင်ကလည်းအားရမှုမရှိဘူးလွတ်တော်အမတ်တွေဒီတိုက်ခံကိုယ်စားလှယ်တွေအပြင်ဒီအာဏာရပါတီရဲ့အမတ်တွေအစလက်ရှိနိုင်ငံသားရေးဝန်ကြီးနဲ့လက်ရှိအစိုးရရည်တည်ချက်ကိုအများကြီးဝေဖန်လာကြတယ်ပေါ့နော်အဲ့တော့ community ကလည်းဝေဖန်တယ်ဒီသူတွေဒီတွေကကျန်တဲ့တောင်ပေါင်းစုံကနေသူတို့ဝေဖန်တဲ့အခါဝေဖန်ခံရတဲ့အခါကျတော့လွတ်တော်ကဒါတို့ဒီအတန်းကိုဘလူးကောမတရားဝင်ကတော့ဒီဈာနာပွဲလုပ်မယ်လုပ်နေပြီဒီဈာနာပွဲရရရှိလာတဲ့တွေးရှိချက်ကိုဒီအစိုးရကိုဟို report တစ်ခုအနေနဲ့ပေးပြီးတော့ကိုဒီမူဝါဒပြောင်းအောင်ကြိုးစားဖို့ဒါပါလီမန်ရဲ့ကြိုးစားချက်လို့ယူဆပါတယ
်ဟုတ်ကဲ့ပါရှင်နောက်တစ်ခုကဒီဟိုပိတ်ဆို့တန်းခါမှုပိုင်းတိုက်တွန်းနေတယ်ဗောလေဒေါက်တာထွန်းအောင်ရှင်တို့အပါဝင်တိုက်တွန်းချက်တွေမှာပြောသွားတာဘာတွေ့ရလဲဆိုတော့1990ပြည့်နှစ်ပိုင်းနေနောက်တက်ဂရက်2000ပြည့်နှစ်ပိုင်းနေမှာဒီတန်ခတ်အရေးယူမှုတွေနဲ့မတူတော့ဘူးအခုအချိန်မှာတန်ခတ်အရေးယူလို့ရှိရင်ပြတ်မှတ်ထားတန်ခတ်အရေးယူလို့ရှိရင်ထိရောက်တယ်ဆိုပြီးတော့မှတင်ပြသွားကြတာတွေ့ရပါတယ်ဆိုတော့တကယ်ပဲအဲ့ဒါဘာဖြစ်လို့အဲ့လိုမျိုးပြောနိုင်တာပါလဲရှင
်အဲ့တော့တချို့ပြောတာတွေကတော့အရင်တုန်းကဒီစစ်ဆိုးရဒီစီးပွားပြုစုမှုတွေကိုစဉ်းစားခံနိုင်ခဲ့တယ်အခုလုံးလဲအလကားပါပဲเนาะပြည်သူတွေကခံရတာပါလို့ဟိုပြည်သူတွေပဲခံစားရလိမ့်မယ်လို့ပြောကြတယ်ပေါ့เนาะဒါဟို opposite side ကပေါ့ကျွန်တော်တို့မဟုတ်ဘူးမတူဘူးလို့ပါဘာလို့လဲဆိုတော့နံပါတ်1အားလုံးသိတဲ့အတိုင်းစစ်အုပ်စုကမြန်မာနိုင်ငံရဲ့စီးပွားရေးကိုချုပ်ထားတာကလွန်ခဲ့တဲ့နှစ်20နဲ့မတူတော့ဘူးအကုန်ချုပ်သွားပြီသူတို့လက်ထဲမှာအကုန်ရနေတာဒီစီးပွားရေးဥပိုင်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းအောက်မှာအများကြီးရောက်သွားပြီနော်သူတို့လဲပတ်နေတဲ့ဟိုငွေကြီးကြီးအတိုင်းတာကအစိုးရတရတဲ့တောင်မှဟိုကြီးနေတဲ့နေရာကြီးရှိတယ်ပေါ့နော်အဲဒီတော့ဒီအချိန်မှာသူတို့ကိုစီးပွားရေးရတာဂက်တက်ဆက်ရှင်ပိတ်ဆို့ဒဏ်ခတ်မယ်ဆိုရင်သူတို့တွေအများကြီးဒုက္ခရောက်နိုင်တယ်နော်ဒုက္ခရောက်နိုင်တယ်သူတို့ကိုကျွန်တော်ကောင်းကောင်းဒုက္ခပေးလို့ရတယ်သူတို့ရဲ့ယက်တိချက်ကိုကျွန်တော်ချင်းချောက်လို့ရတယ်နော်ဒီလိုချင်းချောက်ခြင်းကသူတို့ယက်တိချက်တင်မကဘူးအခုသူတို့ဖိနှိပ်ချုပ်ချယ်နေတဲ့ဟာတွေကိုပုံစံပြောင်းသွားဖို့နော်နောက်ဆုံးကျွန်တော်တို့ဩစတြေးလျအစိုးရအတောင်ကျွန်တော်တို့ပြောခဲ့သေးတယ်လှုပ်ကြည့်ပါဒီလိုလှုပ်လိုက်ရင်အခုသူတို့က Professor Sean Turner ကိုလွတ်မြောက်လာဖို့သူတို့ကြိုးစားနေတယ်တန်တမန်နီးနေတယ်ကြိုးစားဟိုလူတွေကဘာမှမတုံ့ပြန်ဘူးနော်အခုတည်းကမလှုပ်ဘူးအဲ့တော့ကျွန်တော်တို့ကပြောဒီအစိုးရနားလဲတဲ့ဇာတ်ကတခုမဲ့ရှိတယ် pressure เนาะအဲ့ဒီဇာတ်ပဲသူတို့နားလဲ pressure ပေးပါဒီစနစ်ကြဒါကပိတ်ဆို့အရေးယူပါဒီကောင်တွေပြောင်းလာပါလိမ့်မယ်ဒီနည်းဒီ professor Sean Turner နဲ့လုပ်ဖို့အတွက်လည်းအကျိုးရှိပါလိမ့်မယ်လို့ကျွန်တော်တို့ပြောပါတယ
်နောက်တစ်ခုကဒီဈာနာပွဲကိုကြည့်ရင်သူတို့စိတ်ဝင်စားတဲ့ Australia ဟိုလွတ်တော်အမတ်တွေစိတ်ဝင်စားတဲ့နောက်အချက်တစ်ခုကတရုတ်နိုင်ငံရဲ့အခမ်းအနားပေါ့လေဆိုတော့မြန်မာနိုင်ငံအပေါ်ဒီတရုတ်ရဲ့ဒီဟိုကာကွယ်နေမှုနဲ့ပတ်သက်ပြီးတော့လည်းသူတို့မေးတာတွေတွေ့တယ်ဆိုတော့ဒေါက်တာထွန်းအောင်ရွှေကိုရိုင်းကလည်းပြောခဲ့ပါတယ်ဒီ Australia အစိုးရအနေနဲ့ပေါ့နော်ဒီစစ်အာဏာသိမ်းထားတဲ့ခေါင်းဆောင်တွေကိုတရုတ်ကိုအကာအကွယ်မပေးဖို့အတွက် Australia နိုင်ငံအနေနဲ့နားချနိုင်ပါတယ်ဆိုပြီးပြောခဲ့တာတွေ့ပါတယ်ဆိုတော့တကယ်ပဲဒီ Australia နိုင်ငံအနေနဲ့ဒီတရုတ်ကိုအဲ့လိုမျိုးဒီကိုဗစ်ပါလာအောင်လို့ဆွဲဆောင်စီးအုပ်နိုင်မယ့်အခြေအနေတကယ်ရှိလို့လားရှင
်ကျွန်တော်ကတော့ရှိတယ်လို့ယုံကြည်ပါတယ်နောက်တစ်ခုကလည်းဩစတြေးလျမှာပို့ပြီးတော့ဩဇာရှိတာဒီအာဆီယံတိုင်ဝိုင်းပေါ့နော်အဲ့ဒီပုံမှာဩစတြေးလျဩဇာလည်းပို့ရှိပါတယ်ရှိတော့အခုတရုတ်နိုင်ငံအနေနဲ့လည်းတရုတ်အစိုးရအနေနဲ့လည်းမြမအရေးမှာသူတို့ဝင်ပါတယ်ပါတဲ့အကြောင်းရင်းကလည်းစစ်အုပ်စုဒီသူတို့အတွက်ကြိုးရှိမယ်လို့ယူဆတယ်နော် NLD အစိုးရရဲ့ဆိုင်ရင်ရတားအစိုးရရဲ့ဆိုင်စစ်အုပ်စုကစစ်အုပ်စုဒီသူတို့ရဲ့အကျိုးစုဘာပို့ပြီးတော့ဆောင်ကျင်းပေးမယ်ပေါ့နော်ဒါကလည်းပမိုင်းတာရကတွေရှိတော့သူတို့အဲ့ဒီပဲရက်တာပေါ့သို့တော့အခုမြမပြည်သူတွေရဲ့သူတို့ပေါ့နာနာជីជីနော်မုံတီးမှုတွေသူတို့ရင်ဆိုင်နေရပြီနောက်တစ်ခုကသူတို့ရဲ့အကြီးမားဆုံးအကျိုးစီးပွားပေါ့ဒီရေနံပိုက်ပလိုင်းတွေ gas pipeline တွေကချင်းချောက်ခံရပြီနော်အဲ့တော့သူတို့အခုဆိုရင်တဖြည်းဖြည်းမြင်လာပြီဒါကြောင့်လဲ CRP ဆိုသူတို့ approach လုပ်တယ်ချင်းကတ်တယ်သူတို့ရဲ့ဒီအကျိုးစီးပွားတွေရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ပေးဖို့ဆိုပြီးတော့သူတို့မြစ်တာရခံတယ်တောင်းဆိုတယ်ပေါ့နော်ဆိုတော့ဒါကသူတို့မှားတဲ့ဘက်ကိုရောက်နေပြီဆိုတာအတိုင်းအတာတစ်ခုတွေသူတို့မြင်လာပြီပေါ့နော်အဲ့တော့သူတို့စစ်အစိုးရကိုထောက်ပံ့နေတဲ့ရေနော်ဒီသူတို့ရဲ့ interest ကအများနဲ့ချိတ်ချောက်ခံရမှာလေဒါကိုသူတို့မြင်လာတယ်မြင်လာတော့ကျွန်တော်တို့ကဩစတြေးလျအစိုးရကိုဒီပုံမှာနင်းပေးပါဒီပုံမှာနင်းပြီးတော့မှတိအစိုးရကိုသူတို့နားလည်အောင်နော်သူတို့ရဲ့မြန်မာပြည်ထဲမှာရှိတဲ့အကျိုးစီးပွားကိုတကယ်တမ်းအကာအကွယ်ပေးနိုင်တာတကယ်တမ်းလုံခြုံမှုပေးနိုင်တာရုပ်ောက်ပွဲနီးလန်းနဲ့ဒီမိုကရေစီနီးလန်းနဲ့တက်လာတဲ့အရသာအစိုးရသာဖြစ်တယ်ဆိုတာကိုသူတို့ပုံပြီးခိုင်ခိုင်မာမာယုံကြည်လာအောင်အစိုးရတွန်းပေးပါနော်တစ်ဖက်ကလည်းအာဆီယံနိုင်ငံတွေလည်းသူတို့တွန်းပေးပါ။နော်ဒီလိုတွန်းပေးကြအဖြစ်တရုတ်ကဒီပုံမှာနားလည်သွားရင် ဩစတြေးလျနဲ့တရုတ်ရဲ့အခုရှိတဲ့ဆက်ဆံရေးတောင်မှာပို့ပြီးတော့အပြုသဘောဆောင်လာဆက်ဆံရေးဖြစ်လာအောင်ဖြစ်လာနိုင်ပါတယ်တရုတ်ဒီနယ်လည်းဒါကျေးဇူးတင်ပဲပေါ့ဗျာနော်လမ်းကြောင်းတစ်ခုနောက်ဒီလမ်းကြောင်းကလည်းကျွန်တော်တို့ဒီ crisis ကြီးကိုကျော်လွှားနိုင်မှုနော်လိုအပ်တဲ့အခြေတစ်ခုလည်းဖြစ်လာနိုင်တယ်လို့ကျွန်တော်တို့ကတွန်းခဲ့ပါတယ
်ဟုတ်ကဲ့ပါဒီအော်စတြေးလျလွှတ်တော်ကြားနာပွဲမှာဒေါက်တာထွန်းအောင်ရွှေအပါအဝင်ပေါ်လေဒီဟိုတိုင်းရင်းသားခေါင်းဆောင်တွေလည်းအော်စတြေးလျမှာရှိနေတဲ့ဒီတိုင်းရင်းသားခေါင်းဆောင်တချို့လည်းတက်ပြီးတော့တင်ပြဆွေးနွေးခဲ့ပါတယ်ဆိုတော့အားလုံးကပြောတဲ့အထဲမှာ CRPH ကို၆ခံမှာတရားဝင်အသိအမှတ်ပြုပါအဲသူတို့နဲ့ဆက်သွယ်ပါပေါ့လေဆိုတော့အားလုံးတိုက်တွန်းတာတွေ့ရတယ်ဒေါက်တာထွန်းအောင်ရွှေဆိုရင်အဲ CRPH နဲ့ဆက်သွယ်နိုင်ဖို့အတွက်ကိုကိုယ်တိုင်အကြာနေပြီးတော့မှဆက်သွယ်မယ်ဆိုရင်ဆက်သွယ်ပေးပါမယ်ဆိုတာမျိုးပြောခဲ့ပါတယ်ဆိုတော့အဲ့ဒီလိုမျိုးကိုတိုက်တွန်းသလိုမျိုးပေါ့နော်တကယ်လက်တွေ့ဖြစ်လာဖို့အတွက်ကအလားအလာဘယ်လောက်ရှိပါလဲရှင
်အလားအလာအများကြီးရှိပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အခုဒီကြားနာပွဲမှာတင်ပြခဲ့တဲ့ကျွန်တော်တို့မြန်မာ community ထဲမှာလည်းကျွန်တော်တို့လုပ်ပေါ်ကင်ဘက်တွေကဒီ CRPH ကတာဝန်ရှိတဲ့လူတွေနဲ့ဒီထိတွေ့မှုတွေရှိပါတယ်ရှိတယ်နောက်ပြီးတော့ဩစတြေးလျပါလီမန်ထဲမှာအခုဟောပေါ့နော် Parliamentary Friends of Myanmar ဆိုပြီးတော့မှဒီ Senator Dean Smith ကဥဆောင်ဖွဲ့ထားတဲ့ပါလီမန်အစုဖွဲ့ရလဲ CRPS နဲ့ထိတွေ့မှုတွေရှိပါတယ်ကိုယ်စားလှယ်ပြီးနဲ့လေအဲ့တော့ကြောင့်မလို့ကျွန်တော်တို့ကလိုအပ်ရင်လည်းလေဆင်လုပ်ပေးဖို့ ready ပါပဲနော်သူတို့ဘက်ကလည်းတိုက်ရိုက်ချိန်ဆနိုင်တဲ့လမ်းကြောင်းတွေလည်းရှိပါတယ်ဒါကြောင့်မလို့ပါလီမန်အဆင့်နဲ့ကြော်ပြီးတော့အစိုးရကလည်းထိတွေ့ဆက်ဆံမှာအခုအစိုးရကမလှုပ်သေးဘူးပါလီမန်က very active အဲ့တော့အစိုးရလည်းလုပ်ပါနော်ကျွန်တော်တို့ဘက်မှာလည်းကူညီပေးနိုင်တဲ့အနေအထားတွေရှိတယ်ဆိုတော့တို့သိအောင်ဒီရေးရကော်မတီကတစ်ဆင့်အသိပေးခဲ့တာပ
ါဒီပြောရမယ်ဆိုရင်ပေါ့နော်ဒီကြားနာပွဲလုပ်တဲ့လွှတ်တော်ကော်မတီထဲမှာပါတဲ့ဒီဩစတြေးလျလွှတ်တော်အမတ်တွေတချို့ကိုယ်တိုင်ကတို့ပြောတယ်ဒီဩစတြေးလျအစိုးရလုပ်နေတာတွေကိုနည်းနည်းအားမလို့အားမရဖြစ်တဲ့ပုံစံမျိုးပြောတာကြားရပါတယ်ဆိုတော့အခုလိုမျိုးဒီလိုဩစတြေးလျမှာရောက်နေတဲ့ဒီမြန်မာအတိုင်းအဝိုင်းရဲ့သဘောထားအမြင်တွေပေါ့နော်စိုက်တော်မှုတွေကိုကြားရတဲ့အခါမှာလွှတ်တော်အမတ်တွေကနေပြီးတော့မှဒီဩစတြေးလျအစိုးရကိုအခုထက်ပိုပြီးတော့တွန်းတွန်းတိုက်တိုက်ဘလောက်ထိဟိုလုံနိုင်မယ်လို့တွန်းအားပေးနိုင်မယ်လို့ရောမျှော်လင့်ထားလဲရှင
်အဲကျွန်တော်တို့တော့တော်တော်လေးမျှော်လင့်ပါတယ်သူသဖြင့်ဒီလို public hearing ဖြစ်လာတဲ့အတွက်ကြောင့်လို့ပိုမျှော်လင့်တာပေါ့နော်ပထမတော့သူတို့ရဲ့ပါလီမန်ထဲမှာဆွေးနွေးမှုတွေထဲမှာဒီ motion ပေါ့နော်ဒီမြန်မာပြည်ကိုပို့ပြီးတော့မှထိရောက်တဲ့အခုညီတွေထိရောက်တဲ့တုံ့ပြန်မှုတွေလုပ်ဖို့ဆိုတာမျိုးကိုလွှတ်တော်မှတ်တွေတိုက်တွန်းလာတယ်ဒါပထမအဆင့်ပေါ့နော်အဲ့တော့ဒီ motion ကြောင့်မလို့သူတို့ပါလီမန်ထဲမှာဆွေးနွေးမှုတွေပေါ်လာတယ်အဲ့တိုက်ခံခေါင်းဆောင်တွေကလည်းဟိုပါပေါ့မိကုန်ကြီးအများကြီးထုတ်လာတယ်ဝေဖန်မှုတွေအများကြီးလုတ်လာတယ်ပေါ့နော်လက်ရှိအစိုးရရဲ့လွှတ်ဆောင်ချက်ဒီပေါ်မှာအခုကြားနာပေါ်ရတော့ဒါဟိုပါပေါ့ဘယ်လိုခေါ်မလဲပါလီမန်ရဲ့ဟိုမူဝါဒရေးရာပိုင်းကိုဆုံးဖြတ်နေတဲ့အဖွဲ့အစည်းလေအဲ့တော့ဥဒီနိုင်ငံရေးရာနဲ့ဒီပြည်ပဖွံ့ဖြိုးရေးအထောက်အကူပြုမှုတွေနဲ့ပတ်သက်တဲ့ရေးရာကော်မတီကကြားနာတာကိုကြားနာဆိုတော့သူတို့ကပုံမှန်ဟိုလွှတ်တော်ထဲမှာစီဝေးလို့တူလို့မျိုးမဟုတ်တော့ဘူးဒီကြားနာပွဲကနေသူကအစီအခံစာတစ်ခုထွက်လာမယ်အစိုးရကဘလို့ရက်တည်ပါဆိုတာပေါ့နော်အဲ့တော့ဒီကြားနာတဲ့ကော်မတီမှာလည်းသူကပါတီပေါင်းစုံကပါတယ်လေပါတီပေါင်းစုံပါတယ်ဒီ affair ကော်မတီဥက္ကဋ္ဌကဒါ Mr. Dev Sharma ကဒီအာဏာရပါတီရဲ့လွှတ်တော်ကိုယ်စားလှယ်နောက်နိုင်ငံခြားရေးနဲ့ပတ်သက်လို့တော်တော်ကိုဩဇာကြီးတဲ့လူအခုဩစတြေးလျအစိုးရနိုင်ငံခြားရေးဝန်ကြီးဒီ Maris Payne ရဲ့ Senator Maris Payne ကိုတော်တော်လေးဩဇာရှိတယ်လို့ကျွန်တော်တို့သိထားတယ်ပေါ့နော်အဲတော့ဒီကြားနာပွဲကတစ်ဆင့်ဩစတြေးလျအစိုးရရဲ့မူဝါဒပိုင်းဆိုင်ရာလုံဆောင်ချက်ပိုင်းဆိုင်ရာအပြောင်းလဲတွေဖြစ်ဖို့အတွက်အလွန်ကြီးတဲ့တွန်းအားတစ်ခုဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့နောက်ဒီမြန်မာနိုင်ငံရေးကြားနာပွဲမှာပြောတဲ့နောက်တစ်ခုကကြတော့အခုဒီပြည်တွင်းမှာမငြိမ်မသက်ဖြစ်နေတဲ့အခြေအနေတွေကြောင့်မို့လို့ဒီနေဇက်ဖတ်တွေကိုတိတ်ဆောင်ထွက်ပြေးကြတဲ့အခြေအနေပေါ့လေဆိုတော့အဲ့ဒီလိုမျိုးတိတ်ဆောင်ထွက်ပြေးတဲ့သူတွေများလာမယ်တခြားဒီဥမာထိုင်းတို့အိန္ဒိယတို့ဘော်ဒါတို့မှာထွက်ပြေးလာတဲ့သူတွေများလာမယ်ဆိုရင်ဒီဒေတာတွေမတိမငြိမ်ဖြစ်မှုကိုပါထိခိုက်နိုင်တယ်ဆိုတဲ့အချက်ကိုလည်းထောက်ပြကြတာတွေ့ပါတယ်ဆိုတော့ဒီဩစတြေးလျနိုင်ငံအနေနဲ့ပေါ့နော်အခုလိုမြန်မာနိုင်ငံမှာဖြစ်နေတဲ့မတိငြိမ်မှုတွေကနေပြီးတော့ဒေတာတွေမှာဒီဟိုတင်ပြမှုပြပြလာမယ်ကြရက်ကိုရောဘယ်လောက်ထိသူတို့ဒီအပေါ်မှာစိုးရိမ်မှုရှိလဲဆိုတာရောပြောပြပါလားရှင
့်ဟုတ်ကဲ့ဗျသူတို့အဲ့ဒါတော့တော်တော်ကိုစိုးရိမ်မှုရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကြားနာပွဲကိုတက်ရောက်ပြောကြားမဲ့လူတွေကိုလေသူတို့ကမေးခွန်းတွေလေးခုသူတို့မေးထားတယ်သူ emphasize လုပ်တာပေါ့နော်အဲ့ဒီမှာမေးခွန်းတစ်ခုကပါလဲဆိုတော့ဒီစစ်စိုးရကဘယ်လောက်ထိကြာကြာများအုပ်ချုပ်သွားနိုင်တယ်လဲပေါ့နော်ဒါသူတို့စိုးရိမ်တာပေါ့ဆိုတော့အဲ့ဒီမေးခွန်းနဲ့ပတ်သက်လို့ကျွန်တော်တော့ဖြေခဲ့တာရှိတယ်အဲ့တော့ကျွန်တော်ကဒီစစ်အာဏာသိမ်းတယ်ဆိုတာဒီမြန်မာနိုင်ငံရဲ့တမိုင်းမှာဒီစစ်အာဏာရှင်စနစ်တတိယကျင်းလဲတာဒါတန်တရားဆက်ဝင် vicious cycle တတိယကျင်းလဲတာဒီစစ်အာဏာရှင်စနစ်ကဒီနိုင်ငံမှာတည်မြဲနေသည်ဒီလိုတန်တရားဆက်ဝင်ကြီးကဆက်လဲနေဦးမှာအခန့်တလဲလဲဖြစ်နေဦးမှာဘရောမှာပြီးမှာမဟုတ်ဘူးအဲ့တော့ဒီစစ်အာဏာရှင်စနစ်ရှိနေရင်ဒီဒုက္ခတွေပြဿနာတွေရှိနေမယ်နော်မျိုးရေးဆေးဝါးပြဿနာလည်းရှိနေတယ်မျိုးရေးဆေးဝါးဆိုဩစတြေးလျကအကြီးကျယ်ခံနေရတာနော် ဒီတနည်းကိုဩစတြေးလျအစိုးရက 1.7 billion တုံးရတယ်ဒီမွေးစည်းဝါးနဲ့ပတ်သက်လို့နော်အဲ့တော့မွေးစည်းဝါးမှာအများဆုံးပြဿနာပါလဲဆိုတော့ methamphetamine နော်စိတ်ကြွားစေအဲ့ဒီ methamphetamine ကလည်းအများဆုံးကမြန်မာပြည်ကလာတာနော်မြန်မာပြည်မှာလည်းဗမာထုတ်လို့လဲဆိုတော့ဒီမြန်မာနဲ့တရုတ်နဲ့လာအိုနေဆက်ကနေရာတွေမှာထုတ်နေတာဘောင်းလဲဆို raw material လည်းတရုတ်ကလာတာအဲ့တော့အစိုးရကဒီအရာတွေသူတို့ရင်ဆိုင်နေရပြီးခန်းစားနေရတယ်အဲ့တော့ကျွန်တော်တော့ပြောခဲ့တယ်is enough လို့เนาะအစိုးဒီဩစတြေးလျအစိုးရနဲ့ခံစားနေရတာလုံလောက်ပြီအဲ့တော့ဩစတြေးလျအစိုးရရဲ့ national interest ကဘာလဲဆိုရင်ဆက်အနာဂျီစနစ်ကိုချုပ်ညှိအောင်လုပ်ဖို့က national interest ပဲလို့ကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့ပါနောက်ဆုံးမေးချင်တာကဒီ April 23ရက်နေ့တုန်းကဒီဩစတြေးလျလွှတ်တော်ဂျာနာပွဲမှာလုပ်ခဲ့တဲ့ဒီမြန်မာအရေးဂျာနာပွဲကနေပြီးတော့နောက်ဆုံးဘလို့ရလတ်တွေထွက်လာနိုင်လဲဥပမာလွှတ်တော်ကနေပြီးတော့မြန်မာအရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချတာမျိုးဘလောက်ထိဟိုဂျာလတ်တွေဟိုထွက်လာမယ်လို့ခန့်မှန်းလို့ရလဲရှင့်
အကျွန်တော်တို့လေတော်တော်လေးဟို positively ပေါ့နော်ဒီဒီပြူဘောဆောင်တဲ့ရလတ်ဒီအများကြီးထွက်မလို့ထင်ပါတယ်။ဘာကြောင့်လဲဆိုကျွန်တော်တို့ပြောလိုက်တဲ့စကားမှာဒီဂျာနာဝဲပြီးရင်ကျွန်တော်တို့ပြောခဲ့တဲ့ဆွေးနွေးတဲ့ချက်တွေသူတို့ပြန်ပို့မယ်။သူတို့သိချင်တာတွေလည်းထပ်ပေးမယ်။ကျွန်တော်တို့ကလည်းကိုဖြေခဲ့ရတဲ့အဖြေပေါ်မှာပို့ပြီးပြည့်ပြည့်စုံစုံဖြစ်အောင်ထပ်ဖြေ။ဆိုတော့သူတို့ဆိုလိုတာဒီ very comprehensive ဒီဟိုပေါ့နော် response ကိုသူတို့ယူမယ်။ကျွန်တော်နှုတ်နဲ့ပြောတာတွေမကဘူးကျွန်တော်တို့ပြန်စဉ်းစားပြီးဖြေပေးတာပါယူမယ်အဲ့တော့ဒါတွေပေါ်အခြေခံပြီးသူတို့ကတီချာပေါက် report တစ်ခုထွက်มาပဲဒီဂျာနာပွဲကနေဘာတွေရတယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှာအခြေခံပြီးတော့မှဒီဩစတြေးလျအစိုးရနဲ့ဒီလွှတ်တော်ကိုသူတို့ကနေပြီးတော့မှဒီဩစတြေးလျအစိုးရအနေနဲ့ဒီအနေထားမှာတော့ဘလူတုံ့ပြန်ဆောင်ရွက်တဲ့လက်ရှိမူတွေနဲ့ကန့်ညီခြင်းရှိမရှိဆိုတာတွေသုံးသပ်တယ်လေသုံးသပ်တဲ့နောက်တိုင်တွန်းမှုတွေပါတဲ့အစီအခံစာထွက်လာမယ်လို့ယူဆတယ်ဒါနံပါတ်1ပေါ့နံပါတ်2ကလည်းဒီဂျာနာဝယ်လေးတစ်ခုနဲ့မပြီးဘူးကျွန်တော်တို့ကလည်းဆက်ပြီးကျွန်တော်တို့ပြောခဲ့တဲ့ဇာတ်တွေအတွက်ဒီကော်မတီနဲ့ကျွန်တော်ဆက် follow up လုပ်နေမယ်တိုင်တွန်းနေမယ်ချိတ်ဆက်မှုတွေရှိနေမယ်ပေါ့နော်ဆိုတော့ one of activity မဟုတ်ပါဘူးတစ်ချိန်နဲ့ပြီးသွားမှာမဟုတ်ဘူးเนาะကျွန်တော်ဆက်လုပ်မှာပ
ါဟုတ်ကဲ့ဒေါက်တာထွန်းအောင်ရှင်အခုလိုမျိုးအချိန်ပေးပြီးဖြေတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးအများကြီးပါဟုတ်ကဲ့
မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီစစ်ကောင်စီကပညာရေးမြင့်မားတိုးတက်အောင်လုပ်မာတဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်အနာဇင်းစစ်ကောင်စီကလာမယ့်မေလ9ရက်နေ့ကစပြီးတက္ကသိုလ်နဲ့ကောလိပ်စင်တန်းတချို့ကိုပြန်လည်ဖွင့်လှစ်တော်မယ်လို့ကြေညာပါတယ်။ပညာရေးဝန်ကြီးဌာနလက်အောက်အစိုးရနီးပညာကောလိပ်နဲ့အစိုးရစက်မှုလက်မှုသိပ္ပံတွေက AGDI 3နှစ်ဒီပလိုမာစင်တန်းတွေရဲ့နောက်ဆုံးနှစ်ဖြစ်တဲ့တတိယနှစ်စင်တန်းတွေအစိုးရနီးပညာအထက်တန်းကျောင်းတွေရဲ့နောက်ဆုံးနှစ်ဖြစ်တဲ့ဒုတိယနှစ်စင်တန်းတွေကိုဖွင့်လှစ်မှာဖြစ်ပါတယ်။ဒါအပြင်အစိုးရပညာဦးစီးဌာနကတက္ကသိုလ်ဒီဂရီကောလိပ်ကောလိပ်တွေမှာ2019-2020 ပညာသင်နှစ်တွေမှာဖွင့်လှစ်ခဲ့တဲ့နောက်ဆုံးနှစ်သင်တန်းတွေနဲ့မဟာဘွဲ့ရေးဖြည့်သင်တန်းတွေကိုလည်းဖွင့်လှစ်မယ်လို့ကြေညာပါတယ်။မြန်မာနိုင်ငံမှာ2020ခုနှစ်ဆန်းကိုဗစ် -19 ကပ်ရောဂါစပြီးဝင်ရောက်မလာခင်အချိန်ကတည်းကအခြေခံပညာကျောင်းတွေအစ်စ်မြင့်တက္ကသိုလ်ကောလိပ်နဲ့သင်တန်းတွေအားလုံးရပ်ဆိုင်ထားခဲ့ရတာပါ။အခုအာဏာသိမ်းစစ်ကောင်စီကတော့တက္ကသိုလ်အစ်စ်သင်တန်းတွေကိုပြန်ပြီးဖွင့်လှစ်ဖို့စီစဉ်နေပါပြီ။စစ်ကောင်စီလက်ထက်တက္ကသိုလ်နဲ့ကျောင်းတွေပြန်ဖွင့်မယ့်အစီအစဉ်အောင်မြင်မှုရနိုင်မလား။စစ်ဘုတ်ချုပ်တယောက်ကပညာရေးမြင့်မားတိုးတက်အောင်လုပ်ပါမယ်ဆိုတဲ့စကားယုံစားလို့ရနိုင်ပါမလားလိလာကြည့်ကြရအောင်ပါ
အာနာသိမ့်ပြီးနောက်ပိုင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောတဲ့မိကွန်းအတော်များများမှာအုပ်ချုပ်ရေးရန်ရာတွေပြန်ပြေးလည်ပတ်နိုင်ရေးစက်ရုပ်အလုပ်ယုံတွေဖွင့်လှစ်နိုင်ရေးယထားလိုင်းတွေပြန်ပြေးပြေးဆွဲနိုင်ရေးဘန်တွေပြန်ဖွင့်နိုင်ရေးစတဲ့အကြောင်းတွေပါသလိုကျောင်းတွေပြန်ဖွင့်နိုင်ရေးကိစ္စကလည်းဇက်တိုက်ဆိုသလိုပါဝင်တာတွေ့ရပါတယ်သူက2019ခုနှစ်စီးရင်စရာတစ်ခုကိုကိုကာပြီးမြန်မာနိုင်ငံမှာလုံးဝကြောင်းမနေဘူးသူ 3.8 တန်းရှိတဲ့အကြောင်းအဲ့ဒီတွေဟာပြည်နယ်တွေမှာအများဆုံးဖြစ်ကြောင်းပြည်သူတွေစာတက်မြောက်ဖို့အတွက်စာဖက်ဝိုင်းတွေလုပ်ပေးဖို့လိုတဲ့အကြောင်းအခုဆိုရင်စာတင်ကျောင်းတွေတစ်နှစ်ပိတ်ထားရတဲ့အတွက်နိုင်ငံတော်မိဘနဲ့ကာယကံရှင်ကျောင်းသူကျောင်းသားတွေနစ်နာမှုတွေဖြစ်ပေါ်နေတဲ့အကြောင်းကျောင်းတွေပိတ်ထားရလို့ပြည်သူတွေအနေနဲ့ကိုယ့်ရဲ့ကလေးကိုစာပေအသိပညာနဲ့ဗဟုသုတရရှိဖို့အတွက်ယဉ်ကျေးလိမ္မာနဲ့အခြားသုတယတစာအုပ်စာဆောင်တွေကိုဖတ်ခိုင်းရမယ့်အပြင်ကိုယ်တိုင်လည်းစာဖတ်ကြဖို့လိုကြောင်းသူ့အနေနဲ့ကတော့ကျောင်းတွေပြန်ဖွင့်ပြီးဖွင့်လှစ်နိုင်ရေးကြိုးပမ်းလှုပ်ဆောင်နေတယ်လို့ပြောဆိုခဲ့ပါတယ် ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကျောင်းတွေပြန်ဖွင့်ဖို့ပြောနေတယ်လို့လက်ရှိမှာလဲတက္ကသိုလ်ကောလိပ်အဆင့်တင်တန်းတချို့မေလမှာပြန်ဖွင့်မယ်လို့ကြေညာလိုက်ပေမဲ့စိန်ခေါ်မှုတချို့ကတော့ရှိနေပါတယ
်ပထမတစ်ခုကတော့ကိုဗစ် -19 ကပ်ရောဂါအခြေအနေဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပွဲဖြစ်ပွားပြီးနောက်ပိုင်းကြီးမားကျယ်ပြန့်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်အာဏာရှင်ကိုအန်တုတဲ့ CDN လှုပ်ရှားမှုတွေမှာထိတ်ဆုံးကပါဝင်သူတွေကတော့ဆရာဝန်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေပါအဲ့ဒီ CDN လှုပ်ရှားမှုကြောင့်အစိုးရဆေးရုံဆေးပိကန်းတွေမလဲပတ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်း CDN ဆရာဝန်တွေကိုဖမ်းဆီးတာပုံမှန်99ကတက်ပြီးဝရမ်းထုတ်တာအခြေအနေအရထိခိုက်ဒဏ်ရာရသူတွေဖျားနာသူတွေကိုကုသပေးတဲ့ CDN ဆရာဝန်တွေကိုဖမ်းဆီးတာကုသခွင့်ပေးတဲ့ပုဂ္ဂလိကဆေးရုံဆေးကန်းတွေကိုအရေးယူမယ်လို့ကြေညာတာစတာတွေကိုလုပ်နေတဲ့အတွက်ငကိုကလေးကဆူဆူရွားဖြစ်နေတဲ့ကျမ်းမာရေးမန္တန်ဟာပုံပြီးအခြေအနေဆိုးရတဲ့ဘက်ရောက်သွားစေခဲ့ပါတယ်။အဲဒီထဲမှာကိုဗစ် -19 တားဆီးကုသထိန်းချုပ်ရေးနဲ့ကာကွယ်ဆေးထိုးနှံရေးစီမံကိန်းကြီးတစ်ခုလုံးလည်းရပ်ဆိုင်းသွားတာကိုတွေ့မြင်ကြရပါတယ်။အခုစစ်ကောင်စီရဲ့တက္ကသိုလ်ကောလိပ်အဆင့်သင်တန်းတချို့ပြန်ဖွင့်ရေးကိစ္စကိုဗစ် -19 ဆိုင်ရာအစီအမံတွေပြင်ဆင်ကြေညာထားတာမရှိလေတော့စိုးရိမ်ရတဲ့အနေအထားဖြစ်စေပါတယ်။
ဒုတိယတစ်ချက်ကတော့တက္ကသိုလ်ဆရာဆရာမတွေပညာရေးဆိုင်ရာဝန်ထမ်းတွေ CDM လုပ်နေကြတဲ့ကိစ္စပါပြီးခဲ့တဲ့ဧပြီလ9ရက်နေ့ကျင်းမုံသတင်းစာမှာပညာရေးဝန်ကြီးဌာနအစိမ့်မြင့်ပညာဦးစီးဌာနလက်အောက်တက္ကသိုလ်ဒီဂရီကောလိပ်ပညာရေးဒီဂရီကောလိပ်နဲ့ဤပညာတက္ကသိုလ်စုစုပေါင်း134ခုအတွက်ဤပြနဲ့သရုပ်ပြအလုပ်နေရာစုစုပေါင်း1346နေရာခေါ်ယူတာတွေ့ရပါတယ်ဒါဟာ CDM ဝင်နေတဲ့ပညာရေးဝန်ထမ်းတွေကိုတာဝန်ကနေယာယီထုတ်ပယ်ကြောင်းကြေညာချက်တွေထွက်ပေါ်ပြီးခေါ်ယူတာဖြစ်လေတော့ CDM မှာဝင်တဲ့ပညာရေးဝန်ထမ်းဘလောက်များတယ်ဆရာဆရာမလိုအပ်ချက်ဘလောက်ရှိနေတယ်ဆိုတာသိနိုင်ပါတယ်ဒါဟာနီးပြနဲ့တရုတ်ပြတွေအတွက်ပဲဖြစ်ပြီးအစိမ့်မြင့်ပညာဦးစီးဌာနတစ်ခုလုံးအတွက်မဟုတ်အခြေခံပညာအတွက်လည်းမပါသလိုပညာရေးဝန်ကြီးဌာနတစ်ခုလုံးအတွက်လည်းမဟုတ်သေးပါဘူးဒါကြောင့်တင်နန်းတွေပြန်ဖွင့်ရင်ဆရာဆရာမမလုံလောက်မှုနဲ့ကြုံရနိုင်ပြီးတင်ကြားမှုတွေကမောက်ကမဖြစ်စေနိုင်ပါတယ်တတိယတစ်ချက်ကတော့တက္ကသိုလ်ကောလိပ်အဆင့်ကျောင်းသားတွေရဲ့အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပေါ်လာနိုင်ချေပါဖေဗူလာရဲ့အာဏာသိမ်းပွဲနောက်ပိုင်းဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေဟာကျောင်းတွေပိတ်ထားချိန်ဖြစ်ပေမဲ့တက္ကသိုလ်ကောလိပ်အဆင့်ကျောင်းသားတွေဟာသူတို့ကျောင်းတွေကို CDM ကျောင်းတွေဖြစ်ကြောင်းကြေညာတဲ့လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်ကျောင်းပိတ်ထားချိန်မှာတော့တချို့တလေစူးစီးဆန္ဒပြပွဲဆင်နွှဲခဲ့ကြတဲ့ကျောင်းသားတွေအနေနဲ့တက္ကသိုလ်ကောလိပ်တွေမှာတရားဝင်ကျောင်းတက်စူးစီးခွင့်ရရင်ဆန္ဒပြပွဲတွေဖြစ်ပေါ်နိုင်ခြေကလည်းအလားအလာအများကြီးရှိနေပါတယ်။တကယ်တော့လက်ရှိစစ်ကောင်စီရဲ့တက္ကသိုလ်ကောလိပ်အဆင့်သင်တန်းတချို့ပြန်ဖွင့်ရေးအစီအမံဟာကျောင်းသူကျောင်းသားတွေရဲ့ပညာရေးတိုးတက်မြင့်မားဖို့ဆိုတာထက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အစိုးရရန်တရာပုံမှန်လဲပတ်နေတာကိုပြသခြင်းနဲ့ဆန္ဒကိုအကောင့်ထဲပေါ်တာပိုးပြီးဖြစ်နိုင်ခြင်းရှိပါတယ်
။ပေးမကြခင်တုန်းကလည်းဒင်းစာရှင်းလင်းပွဲတစ်ခုမှာပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကပေးမကြခင်ကျောင်းတွေပြန်ဖွင့်မယ်ပြန်ဖွင့်တဲ့အခါကျရင်တစ်နှစ်ကိုအတန်းတန်းတက်ရအောင်လုပ်မယ်ဆိုပြီးပြောခဲ့လို့ပြည်သူတွေအကြားပြစ်တင်ဝေဖန်ပြောဆိုမှုတွေအများကြီးရှိခဲ့ပါတယ်။တကယ်လဲ1962ခုနှစ်ကစလို့စစ်အာဏာရှင်တွေလက်ထက်ကိုပြန်ကြည့်လိုက်ရင်ပညာရေးနဲ့ပတ်သက်ပြီးအာဏာရှင်တွေစိတ်ကြိုက်အမျိုးမျိုးစမ်းသပ်တာကျောင်းသားကျောင်းသူပညာရေးမြင့်မားရေးထက်အာဏာတည်မြဲရေးကိုပဲဦးစားပေးတာစတဲ့အကြောင်းမျိုးမျိုးကြောင့်ပညာရေးအလွန်နှိမ့်ကျခဲ့ပြီးအတန်းအောင်စာမတက်တွေဖြစ်ခဲ့ကြတာ2016ခုနှစ် NLD အာဏာရခြင်းရောက်မှပြုပြင်ဖို့စတင်ကစားအခြေအနေမှာပဲရှိပါသေးတယ်ဒီလိုအခြေအနေမှာစစ်ဗိုလ်ချုပ်ကြီးတယောက်ကနောက်ထပ်အာဏာသိမ်းမှုဆင်နွှဲခဲ့လေတော့စစ်ကောင်းဆောင်တွေအုပ်ချုပ်တဲ့ခေတ်ကာလမှာမြန်မာနိုင်ငံပညာရေးမြင့်မားတိုးတက်လာလိမ့်မယ်ဆိုတာမျိုးကတော့မျော်လင့်လို့ရနိုင်ကောင်းတဲ့အရာတစ်ခုမဟုတ်နိုင်ကြပ
ါဘူး။တော်ရရှင်တွေအားလုံးတွေဘေးအနေနဲ့ကင်းရှင်းမင်္ဂလာသတင်းစကားတွေဆောင်ကျင်းပေးလာနိုင်တဲ့နှစ်တစ်ဖြစ်ပါစေသောရရှင်များရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေ VOA Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်ရဲ့ message တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOA တိတ်ချစ်သောရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်
အခုအရင်ဦးဆုံးကျွန်တော်တို့စီကို Messenger ကရေးလာတဲ့စာလေးတွေကိုဖော်ပြပေးသွားခြင်းပါတယ် Live Chat Live Chat ဆိုတဲ့ဒီ Facebook account ပိုင်းရှင်ကအချိန်နဲ့တပြေးညီသတင်းနားထောင်ခွင့်ရတဲ့အတွက်လွန်စွာကျေးဇူးတင်ပါကြောင်းနဲ့စာတို့လေးရေးလာပါတယ်ဒါနဲ့ကျွန်တော်တို့စီရေးလာတဲ့တော်ရရှင်ကြီးရဲ့ Messenger ကစာတွေမှာရောပြီးတော့ကျမရဲ့ Facebook တငယ်ချင်းတွေမှာပါဒီမြန်မာနိုင်ငံကအာဏာသိမ်းမှုဖြစ်ပြီးတော့မှပို့ပြီးထွေလာရတာက Facebook စာမျက်နှာပေါ်ကအကောင့်တွေကအထူးကြတဲ့နာမည်တွေဆိုတာပါပဲเนาะအကောင့်တွေနဲ့ကျမတို့သတင်းတွေအောက်မှာမှတ်ချက်တွေလာရေးတာမျိုးဆဲတာမျိုးဆိုရင်တော့သိကြပါတယ်အဲ့ဒီအကောင့်မှာတငယ်ချင်း10ခန်းဝင်းကျင်တချို့ဆိုရင်လည်း100 200လောက်ထိတော့ရှိတတ်ကြပါတယ်ဒီတပ်ပုံတွေနာမည်တွေကတော်တော်တိနေပါပြီအကောင့်တွေဆိုတာဒီကိုရီးယားမင်းသားမင်းသမီးတွေပုံလည်းတော်တော်တွေ့ရပါတယ် Facebook account တက်တန်းကလည်းတိတ်ပြီးတော့မကြာသေးဘူးဆိုတာမျိုးပေါ့ဟိုတိတာပါတယ်အဲ့ဒါ account ဆိုတာပေါ့နော်နောက်တစ်မျိုးကတော့ကျမရဲ့ဒီမိသားစုဝင်တွေကအစားဒီမိတ်ဆွေတငယ်ချင်းတွေရောနာမည်တွေပြောင်းကြတာမျိုးပါဒါကတော့အခုခေတ်စားနေတဲ့ဖန်ဝင်းရဲ့နောက်ပြီးတော့လုံချုံရေးကိစ္စနောက်ຫນွေဥတော်လည်းဒီစစ်အာဏာရှင်ဆန့်ကျင်ရေးဒီလိုခံစားချက်တွေလည်းအားလုံးမှာမြင့်နေကြလို့အချိန်ဒီပေါ်မှာမူတည်ပြီးတော့သူရဲ့ Facebook account နာမည်တွေလည်းပြောင်းကြတာတွေ့ရပါတယ်ဒီအခုကျွန်မပြောသွားတဲ့နာမည်တွေလိုမျိုးဒေါ်ရရှင်တယောက်စာရေးလာတာမှဆိုရင်သူရဲ့ Facebook account ကဖိဖိချစ်တဲ့သမီးလို့နာမည်တက်ထားတာပါဒီဒေါ်ရရှင်က view ရေးတဲ့သတင်းမှန်တွေတင်ဆက်ပေးနေလို့ကျေးဇူးအထူးတင်ပါတယ်ဗျာတဲ့ဒီ account မှာကြည့်ရတာကတော့ဖိဖိချစ်တဲ့သမီးဆိုပေမဲ့အမျိုးသားရေးထားတဲ့ပုံမန္တလေးကမဟုတ်ဘူးဆိုရင်တော့အမျိုးသားရေးထားတဲ့ပုံမျိုးပြလို့ရေးထားတာပါနော်နောက်ထပ် Facebook account တစ်ခုကလည်းထူးထူးခြားခြားပါဒါမဲ့သူကသူ့ရဲ့နာမည်ကိုရေးပြလာလို့နာမည်ပဲပြောလိုက်ပါရမယ်နော်ကျွန်တော်အမည်ရောလေးပါတဲ့သူကမင်္ဂလာပါဗီဒီယိုရေးကျွန်တော်ကတော့သခိုင်းတိုင်းကလေးမျိုးကပါလက်ရှိကတော့ပြည်ပရောက်နေပါတယ်မြန်မာပြည်ကတည်နေအမြဲနားထောင်နေပါတယ်တည်နေနေစဉ်ကြည့်ရှုခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဗီဒီယိုရေးတဲ့ရောလေးဆိုရဲတော်ရှင်ရေးလာပါလေမြန်မာနိုင်ငံမှာမိုဘိုင်းအင်တာနက်ဆက်သွယ်မှုဖြတ်တောက်ထားလို့လူမှုအများစုအင်တာနက်အသုံးပြုလို့မရအွန်လိုင်းသတင်းတွေလွယ်လွယ်ကူကူကြည့်လို့မရတဲ့အခြေအနေကြောင့်အားလုံးပုံပြီးတော့စိတ်ပူပန်စိတ်ဖိစီးမှုတွေများနေတာတော်ရှင်တွေရေးလာတဲ့မှတ်ချက်တွေစာရီမှာတွေ့နိုင်ပါတယ်ရှင်ဥမာအခုကျွန်တော်တို့ဆီကိုမက်ဆင်ဂျာကရေးလာတဲ့တော်ရှင်တယောက်ရဲ့စာမှဆိုရင်မောင်ကျော်မင်းအောင်ဆိုတဲ့တော်ရှင်ဖြစ်ပါလေသူက
VOA ရေကျွန်တော်တခုလောက်တော့ပြောပြရစီမင်းအောင်လိုင်းကအင်တာနက်တွေကိုဘာကြောင့်ပိတ်ရတာလဲသူတို့လုပ်သမျှတွေကဘာကတိမှဆိုးလို့လားဒီလိုပိတ်တာကျွန်တော်ပြည်သူတွေအတွက်တရားမျှတလို့လားသူတို့လုပ်သမျှကိုထိုင်မဲ့ကြည့်နေရမှာလားဗျာအင်တာနက်ပိတ်ထားတော့ကျွန်တော်တို့ကဘယ်မှာသတင်းရှာရမှာလဲစစ်တပ်ကိုဒီတသက်ကျွန်တော်တို့မကြေပါဘူးအိမ်တွေထဲဝင်နေမိသားစုဝင်တွေကိုဖမ်းနေကြည့်နေရတော့မှာလားဗျာအင်တာနက်တွေကိုပြန်ဖွင့်ပေးစေချင်ပါတယ်ဒါမှမင်းတို့လည်းလုံရဲလို့ငါတို့လည်းခုခံတဲ့ခုခံမယ်သူတို့ကလက်နဲ့အာကုတ်တက်ပြီးအခုမှသူတို့လောက်တာကိုလူသိမှကြောက်လို့အင်တာနက်ကိုပိတ်နေတာလား
ဒီသူစာမကြီးရတာတော်တော်လေးကိုတော့ကြံရမရထွက်ပေါက်ပိတ်မိနေတဲ့ပုံစံမျိုးနဲ့ရေးထားတယ်ဆိုတာသူစာတွေကစကလုံးတွေမှာခံစားသိရှိနိုင်ပါတယ်နော်နောက်ထပ်ကိုကိုဆိုတဲ့တော်ရှင်ရေးလာတဲ့စာကိုလည်းပြပြပေးချင်ပါတယ်ဒီလိုမျိုးအင်တာနက်တွေဖြတ်တောက်ထားတဲ့အချိန်မှာတခုလောက်လုပ်ပေးပါဆိုပြီးတောင်းဆိုလာတာဖြစ်ပါတယ
်အင်တာနက်တွေပြတ်တောက်နေတဲ့အခုအချိန်မှာCRPH ရဲ့ကြေညာချက်တွေနဲ့ဘာတွေလုပ်နေသလဲဆိုတာကိုမြန်မာနိုင်ငံကလူတွေသိချင်နေကြပါတယ်ခင်ဗျ။ဒါကြောင့်ရေဒီယိုလိုင်းရှိတဲ့သတင်းဌာနတစ်ခုအနေနဲ့ CRPH ကိုနေ့စဉ်ဆက်သွယ်မေးမြန်းပြီးဖြစ်အပတ်စဉ်အချိန်မှန်ဆက်သွယ်မေးမြန်းပြီးတော့ဖြစ် CRPH ရဲ့ကြေညာချက်တွေကိုဖတ်ပြပြီးထုတ်လွှင့်တင်ဆက်တာမျိုးဖြစ်စေလှုပ်စေခြင်းပါတယ်။နေရီမှာသတင်းပြတ်တောက်တဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။ CRPH အနေနဲ့ကိုယ်ပိုင်ရေဒီယိုလိုင်းမရှိတဲ့အတွက်သတင်းဌာနတွေကိုတောင်းဆိုရတာပါခင်ဗျာ
CRPH တရင်နေမရမှာဆိုလို့ဒီသောရရှင်ကဒီတရင်ဌာနတွေကနေလွှင့်ပေးပါတယ်ဟုတ်ကဲ့ပါကျမတို့ဒီထူးခြားတဲ့တရင်တွေအားလုံးကိုဘယ်တော့မှမကြံရစ်စေရအောင်လို့ထုတ်လွှင့်ပေးနေပါတယ်နော်ဒီလိုမျိုးအင်တာနက်ဖြတ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဲတခြားရေးလာကြတဲ့သောရရှင်တွေမှာဆိုရင်တော့ຫນွေဦးဆိုတဲ့သောရရှင်ကအခုချိန်မှာတရင်အဆက်မပြတ်ဖို့အရေးကြီးနေပါတယ် SMS နဲ့နေ့စဉ်တရင်တွေပို့ပေးဖို့လိုအပ်နေပါတယ်ကုညီပါအောင်နဲ့သူကတယ်လီဖုန်းကနေပြီး message နဲ့တရင်ပို့ပါတယ်ဟုတ်ကဲ့ဒီစနစ်ကိုတော့ကျမတို့လောလောဆယ် view ကနေလုံးမနေသေးပါဘူးเนาะနောက်ထပ်သောရရှင်တယောက်ငင်းချမ်းမောင်ဆိုတဲ့သောရရှင်ကတော့နေ့စဉ်တရင်တွေကို SMS နဲ့ဖတ်ချင်ပါတယ်ဘယ်လိုလုပ်ရမလဲသိချင်ပါတယ်တဲ့ဟုတ်ကဲ့ပါသူတို့နှစ်ယောက်စလုံးတူတူပဲဒီတယ်လီဖုန်း message ကနေပြီးတော့တရင်တွေပို့ပြီးပါလို့ပြောလာကြတာပါဒီသောရရှင်ကတက်ဆက်သေးပဲ email တရင်လဲလိုချင်ပါတယ် internet အခက်အခဲကြောင့်တရင်တွေနေ့တိုင်းကြီးခွင့်မရှိလို့ပါကျေးဇူးပြုပြီးပို့ပေးပါတဲ့ email ကနေတရင်ပို့ဖို့တောင်းဆိုလာပါတယ် ဆုံးဖြည့်ဆုံးဆိုတဲ့သွားရခြင်းကလည်းအီးမေးလ်တင်လေးလိုခြင်းလိုပါအင်တာနက်အခက်အခဲကြောင့်တင်တဲ့အချိန်တိုင်းကြည့်ခွင့်မရှိလိုပါကျေးဇူးပြုပြီးပို့ပေးပါနော်တဲ့မိုက်ကယ်ဒိုင်းမွန်းဆိုတဲ့သွားရခြင်းကလည်းတင်ဦးတင်သူများရယူလိုပါတယ်တဲ့ဟုတ်ကဲ့ပါဒီသွားရခြင်းနေတင်တဲ့ကိုအမြဲတမ်းတွားကြည့်လို့မရလို့အီးမေးလ်ကနေတင်လိုခြင်းနဲ့ဆိုရင်ကျမတို့အခုသွားရခြင်းနေတောင်းလာတဲ့အီးမေးလ်တင်လောက်ကိုလည်းပို့ပေးလိုက်ပါမယ်သူတို့ကသူတို့ရဲ့အီးမေးလ်လိပ်စာလေးတွေကိုလည်းကျမတို့ရေးပို့ထားပါတယ်နော်တခြားသွားရခြင်းနေလည်းတော်တော်များများအီးမေးလ်တင်လောက်ပို့ပေးပါဆိုပြီးတော့လိပ်စာတွေရေးပို့ထားတာလက်ခံရရှိပါတယ်ရှင်အီးမေးလ်တင်လောက်တွေကိုနေ့စဉ်ပို့ပေးနေပါပြီဒီအီးမေးလ်တင်လောက်အကြောင်းမသိသေးတဲ့သွားရခြင်းနေလည်းတစ်ဆက်တည်းပြောပြချင်ပါတယ်ကျမတို့ VOA American တန်ကနေပြီးတော့နေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အွန်လိုင်းစာမျက်နှာတို့ကနေပြီးတော့နားထောင်နိုင်တဲ့အပြင်အဲ့လိုမျိုးနားထောင်ဖို့အဆင်မပြေဘူးဆိုရင်ကျမတို့အီးမေးလ်သတင်းလောက်အဖြစ်နဲ့လည်းသတင်းတွေကို VOA ပရိသတ်စီကိုနေ့စဉ်အရောက်ပေးပို့နေပါတယ်သတင်းကောင်းစင်နေတဲ့သတင်းအချင်းချုပ်ကိုဒီအီးမေးလ်သတင်းလောက်ကနေပြီးတော့ဖတ်ရှုနိုင်ပါတယ်ဒီနေ့ကိုနှစ်ကြိမ်ပို့ပေးနေပါတယ်เนาะဒီအီးမေးလ်သတင်းလောက်ကိုမှာယူခြင်းနဲ့ဆိုရင်ခုနကသောရရှင်နေလိုပဲကိုယ့်ရဲ့အီးမေးလ်လိပ်စာကိုပို့ပေးလိုက်ပါကျမတို့ရဲ့အီးမေးလ်သတင်းလောက်ကိုအဲ့ဒီအီးမေးလ်တွေကိုနေ့စဉ်ပို့ပေးထားပါမယ်ဒီရေဒီယိုအစီအစဉ်နားမထောင်လိုက်ရရင်ပဲဖြစ်ဖြစ် Facebook အသုံးပြုဖို့ခက်ခဲနေရင်ပဲဖြစ်ဖြစ်ဒီအီးမေးလ်သတင်းလောက်လေးကအဆင်ပြေပါတယ်เนาะသတင်းချင်းချုပ်ကိုခက်မြန်မြန်နဲ့အမြန်သိလိုက်ရမှာဖြစ်ပါတယ်ဥမာနေ့တိုင်းအီးမေးလ်မကြည့်ဖြစ်ဘူးဆိုရင်လည်းအရင်နေ့ကဒီသတင်းကောင်းစင်တွေကိုဒီအီးမေးလ်သတင်းလာတွေမှာရှိထားတဲ့အတွက်ကြောင့်မလို့ကြည့်နိုင်ပါလိမ့်ရှင်။နောက်တစ်ခုကတော့သောရရှင်နေအားလုံးလဲတည်ပြီးသားဖြစ်မှာပါ။အခုလိုမျိုးအင်တာနက်ဖြတ်တောက်ခံထားရတဲ့အချိန်မျိုးမှာဆိုရင်သတင်းတွေကိုလိုင်းတို့ရေဒီယိုကနေဖန်ယူနာဆင်နိုင်ပါလိမ့်။ကျွန်တော်တို့ရဲ့ရေဒီယိုအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်မှုတနေ့ကို2ချိန်၊နောက်တော့ပြန်လွှင့်2ချိန်စီနဲ့စုစုပေါင်း6ချိန်ထုတ်လွှင့်ပေးနေပါလိမ့်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့တိုင်းည9နာရီမှာတိုက်ရိုက်ထုတ်လွှင့်ပေးပြီးတော့နောက်တစ်နေ့အစီအစဉ်မလဲခင်ထိအချိန်ချင်းထုတ်လွှင့်ပေးပါတယ်။အင်တာနက်ပြတ်တောက်ပေမဲ့လိုင်းတူမီတာရေဒီယိုလေးကိုစောင့်ထားလိုက်ရင်တော့ကဘာအစ်ဖြစ်နေတော့ငါတော့မှအလုံးကဘာတစ်ခုလုံးသတင်းနေနဲ့အစစ်မပြတ်ရှိနေနိုင်နေဆိုတာသာတကားရှိပါရဲ့နော်။ဆက်ပြီးတော့သရရှင်နေမြန်မာနိုင်ငံအရရက်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့စာရီတွေကတစောင်းကိုဖော်ပြပေးချင်ပါတယ်အချိန်အခက်ခဲကြောင့်ကျွန်မသရရှင်နေအားလုံးနေ့စဉ်စာရီများကြီးရေးနေကြပါမယ်လေဒီလိုအခုလိုမျိုးတစောင်းနှစောင်းပဲဖော်ပြပေးနိုင်တာတော့နားလည်မယ်လို့ထင်ပါတယ်နော်ထင်သားစုဆိုတဲ့သရရှင်ရေးလာတာကကလေးမျိုးရဲ့စိတ်တက်ကမျိုးလေးသေးပေမဲ့တတ္တိနယ်ဇွဲကနံပါတ်1ပေးမိပါတယ်တဲ့လူငယ်လူလက်တူရေယုံကြည်စိတ်အားကြီးရင်ဘာမှစုဖြစ်နိုင်ပါလေတရားရဲ့ယုံကြည်စိတ်နဲ့ဆိုရင်တေးကြပြီပေါ့ကလေးမျိုးသားတို့ရေယုံကြည်စိတ်ဆက်ထားကြပါလိမ္မာစွာနဲ့မိမိအသက်ကိုစောင့်ရှောက်ကြပါအရေးတော်ပုံပြီးရင်လှုပ်ရှားရရှိပါသေးတယ်ဘက်ဆောင်ပြန်ပြီးတော့ထူထောင်ရအောင်မယ်လေလူငယ်တွေဆိုတာကဘာကိုခြေဆန့်ပြီးတော့ပညာတွေယူရအောင်မယ်ခင်မီတိုးတက်တဲ့ United States of Myanmar ဆိုတဲ့ Federal ပြည်ထောင်စုလုပ်ရပါအောင်မယ်ဥရောကအသက်ရလို့အကြံပေးပေးနိုင်ပါလေလူငယ်တွေကကိုယ်တိုင်လှုပ်ရှားရမှာမဟုတ်ပါတဲ့ထင်သားစုဆိုတဲ့သွားရှင်ရေးလာတာဖြစ်ပါတယ်သွားရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့သွားရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်နော
် Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
မြန်မာသချင်းလေးတစ်ပုဒ်နဲ့သောရရှင်လေးကိုဖျော်ပြပေးကြပါရစေ။ဒီတစ်ပတ်ဒေးတောင်းလာတဲ့သောရရှင်ကတော့ ပြီးခဲ့တဲ့ရက်ပိုင်းတွင်မှပဲဖမ်းဆီးခံရတဲ့ဒေသရှင်ပိုပိုရဲ့တချင်းလေးနဲ့သူ့ကိုခုံးပြပြီးတော့ထုတ်လွှင့်ပေးပါဆိုပြီးတောင်းလာတာဖြစ်ပါတယ်။စောင်းလိုက်ရေးသားပြီးတော့ပိုပိုတီဆိုတဲ့မငုံနဲ့တော့ဆိုတဲ့တချင်းလေးကိုထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါစစ်အာဏာသိမ်းထားတဲ့အချိန်အောက်မှာလုံခြုံရေးတပ်ဖွဲ့တွေဖမ်းဆီးသွားတာကိုကျွန်တော်တို့တပ်ပုံတွေမှလည်းတွေ့ရတယ်ပိုပိုတီဆိုထားတဲ့မငုံနဲ့တော့ဆိုတဲ့တချင်းလေးနဲ့သူ့အတွက်အမှတ်တရထုတ်လွှင့်ပေးပါဆိုလို့ဒီတချင်းလေးကျမဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါတယ်နော်သရရှင်ရဲ့အားလုံးသူ့ရဲ့တချင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင
်အသင်လုံးကြကအနန်လေးတွေလေပိုပိုလုံးလုံး
ဆိုထားတဲ့မငုံနဲ့တော့ဆိုတဲ့တချင်းဖြစ်ပါလေပို့ဖို့တယောက်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့ဒီနေ့လာနေမနေ့ပိုင်းချင်းတွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါတယ်။ကျမဧသနာချုပ်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
နားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဗဟုသုတရရှိဖို့သတင်းတွေတွေကတူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်။ဒီနေ့မှာတော့လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအာတူဘီဝင်ရောက်ဖြည့်ရှင်းပေးဖို့နော်ဒင်နိုင်ငံတွေကတောင်းဆိုလိုက်တဲ့သတင်းတွေထဲမှာပါတဲ့နော်ဒင်နိုင်ငံများဆိုတဲ့အကြောင်းကိုပြောပြပေးပါမယ်။ ဆိုတာကတော့ဥရောပမြောက်ဖက်ဆွန်းဒေသမှာရှိတဲ့နိုင်ငံတွေကိုခေါ်ဆိုတာပါ။အဲဒီနိုင်ငံတွေကတော့ဒိန်းမတ်၊နော်ဝေး၊ဆွီဒင်၊ဖင်လန်၊အိုက်စ်လန်နဲ့ဒိန်းမတ်နိုင်ငံရဲ့အစိတ်အပိုင်းတွေဖြစ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရဖာရိုးအိုင်လန်ဒ်၊ဂရင်းလန်ဒ်တို့အပြင်ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကြားမှာဂျုံမောင်6,900ကျော်နဲ့ဖွဲ့စည်းထားတဲ့အော်လန်အိုင်လန်ဒ်တို့ဖြစ်ပါတယ်။နော်ဒင်နိုင်ငံတွေအားလုံးရဲ့လူဦးရေက2019ခုနှစ်ရဲ့စီးရင်စရာတွေအရတော့28သန်းကျော်ရှိပါတယ်။စုစုပေါင်း area အခြေဝင်းကစတူရမ်မိုင်ပေါင်း3,400,000ကျော်ရှိပါတယ်။နော်ဒင်နိုင်ငံတွေထဲမှာဆွီဒင်နိုင်ငံကလူဦးရေ10,300,000ကျော်ရှိပြီးလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။ area အခြေဝင်းအကြီးမားဆုံးနိုင်ငံကလည်းဆွီဒင်နိုင်ငံပဲဖြစ်ပြီးစတူရမ်ကီလိုမီတာပေါင်း4,400,000ကျော်ရှိပါတယ်။နော်ဒင်နိုင်ငံတွေရဲ့အဓိကဘာသာစကားတွေကတော့ Danish, Finnish, Icelandic, Norwegian နဲ့ Swedish တို့ဖြစ်ကြပါတယ်။နော်ဒင်နိုင်ငံတွေကနိုင်ငံသားတွေရဲ့ဖြန်းများတဦးချင်းဝင်ငွေကိုကြည့်မယ်ဆိုရင်တစ်နှစ်ကို American Dollar 5,800ရှိပါတယ်။နော်ဒင်နိုင်ငံတွေထဲမှာ Denmark, Finland, Sweden နိုင်ငံတွေဟာဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ပါတယ်။ Norway, Denmark, Iceland နိုင်ငံတွေကတော့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေထဲကဖင်လန်နိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်ပျော်ရွှင်ပွဲရအကောင်းဆုံးနိုင်ငံဖြစ်လက်တလောကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်။တစ်နှစ်တစ်ချိန်ပြုလုပ်တဲ့အဲ့ဒီစစ်တမ်းမှာဒါဟာဆိုရင်၄ချိန်စစ်တိုက်ပျော်ရွှင်စရာအကောင်းဆုံးနိုင်ငံဖြစ်ရှိနေတာပါ။Nordic နိုင်ငံတွေပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက် Nordic Council နဲ့ Nordic Council of Ministers ဆိုတာကိုဖွဲ့စည်းထားပါတယ်။ Nordic Council ကို Denmark, Finland, Iceland, Norway, Sweden, Faroe Island, Greenland, Åland Islands စတဲ့ Nordic နိုင်ငံတွေရဲ့ကိုယ်စားလှယ်89ဦးနဲ့ဒုတိယကမ္ဘာစစ်ကြီးအပြီးကာလတွေဖြစ်တဲ့1952ခုနှစ်မှာဖွဲ့စည်းခဲ့တာပါ။ပထမဆုံးစတင်ဖွဲ့စည်းချိန်မှာ Denmark,Iceland, Norway နဲ့ Sweden လေးနိုင်ငံပါဝင်ခဲ့ပြီး၃နှစ်အကြာ1955ခုနှစ်မှာတော့ Finland နိုင်ငံပါဝင်ခဲ့ပါတယ်။1990ခုနှစ်မှာ Faroe Islands နဲ့ Åland Islands 1984ခုနှစ်မှာ Greenland တို့အဖွဲ့ဝင်အဖြစ်ပါဝင်ခဲ့ကြပါတယ်။ Nordic Council ရဲ့ကိုယ်စားလှယ်89ဦးဟာ Norway, Sweden, Denmark, Finland နိုင်ငံတွေကအယောက်20စီနဲ့ Iceland က9ဦးလို့ဖြစ်ကြပါတယ်။အဲ့ဒီအထဲမှာဒိမတ်နိုင်ငံကိုစလင်2ဦးစီက Faroe Islands နဲ့ Greenland ကိုကိုစားပြုရပြီး Finland နိုင်ငံကိုစလင်2ဦးကတော့ Åland Islands ကိုကိုစားပြုပေးရပါတယ်။အဲ့ဒီလိုနိုင်ငံကိုစားပြုအဖွဲ့ဝင်တွေဟာမိမိတို့သက်ဆိုင်ရာနိုင်ငံရဲ့ပါလီမန်အမတ်တွေဖြစ်ကြရပါတယ်။အဲ့ဒီနိုင်ငံတွေဟာလူအခွင့်အရေးနဲ့ပတ်သက်လို့အပြည့်အဝအလေးထားတဲ့နိုင်ငံတွေဖြစ်ကြပြီးအလို့သမားသက်မဲ့ကတွေအားကောင်းတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။နော်ဒင်နိုင်ငံတွေဟာမြမအရေးနဲ့ပတ်သက်လာပြီးဆိုရင်လည်းအမြဲတမ်းတက်တက်ကြွကြွရှေ့တန်းကဆောင်ရွက်ပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါရဲ့ရှင်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။မြမနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့သတင်း12ပတ်ရှိလာပြီဖြစ်ပြီးစစ်တပ်နဲ့အရေးတွေရဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့အကြောင်းကပဲနိုင်ငံတလွမ်းမှာအာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။တဝင်းမြို့မှာပညာရေးဝန်ထမ်းတွေ engineering နဲ့ data ကံတွေရှိပြီး CRPH ကအစ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံဆန္ဒပြပွဲပြုလုပ်ခဲ့တာပါ။ဖားကန့်တဲ့ဇဂိုင်းမှာတော့လူငယ်ဆန္ဒပြသူတွေဟာအလံတွေကိုကန်ဆောင်ပြီးစိုက်ကယ်တွေနဲ့လှည့်လည်ကြွေးကြော်ဆန္ဒပြကြသလိုမန္တလေးမိထီလာမကွေးမြင်းချံမုံရွာမုကုတ်ကတားပေါင်အပါဝင်မြို့တော်များများမှလည်းအသက်ဖွဲ့စည်းလိုက်တဲ့မြို့သားညီညီအစုအဝေးကိုထောက်ခံကြောင်းဆန္ဒထုတ်ဖော်ဝယ်ပြုလုပ်ခဲ့ကြတာပါရန်ကုန်ကဂျပန်အလွတ်သတင်းတောက်ကီတာဆူမီယူကီကိုအာနာပိုင်တွေကဧပြီလ18ရက်တနင်္လာနေ့ညပိုင်းမှာဖမ်းသွားတယ်လို့မျက်မြင်သက်သေတွေပြောကြားချက်ကိုကိုးကားပြီးဂျပန် NHK သတင်းကအကြေညာပါတယ်မြန်မာနိုင်ငံဆိုင်ရာဂျပန်တာဝန်ကသူနဲ့ဆက်သွယ်မရပဲဖြစ်နေပြီးအခုသူဘယ်မှာရောက်နေလဲဆိုတာကိုသိရဖို့အတွက်စူးစမ်းနေတယ်လို့လည်းပြောပါတယ်။သူဟာမြန်မာနိုင်ငံထဲမှာဒီမိုကရေစီရေးဆန္ဒပြပွဲသတင်းတွေယူနေတုန်းဖေဖော်ဝါရီ26ရက်မနေ့ပိုင်းမှာတချိန်ဖမ်းခံရတာဖြစ်ပြီးနေရင်းချင်းပဲပြန်လွတ်လာပြီးဖြစ်ပါတယ်။တနင်္လာနေ့မနေ့ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။သောတာရှင်ပေါင်းဘေးအန္တရာယ်မျိုးကလည်းခင်းဝေးနိုင်ကြပါစို့။ ဒီဝေးကိုနားဆင်ရတော့ကျေးဇူးပါတယ်ကျွန်တော်
This program has